Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ2020ပြည်နှစ်စက်တင်ဘာလ2ရက်ဘူဒူးနေ့ည VOA စီစဉ်တွေကို Washington DC ကနေစတင်ထုတ်လွှင့်နေပါပြီ COVID-19 ရေပေါ်ခြေနေကြောင်း VOA စီစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုရင်ဆုံးနောက်ဆုံးရသတင်းတွေကိုကျွန်တော်ကြော်ကြော်သိမ်းနဲ့မှတ်မှတ်သိအောင်လို့ပြောပြပါမယ်လူမဲမျိုးသားတူဦးကိုရဲတပ်ဖွဲ့ဝင်တူဦးကနောက်ကျောကနေတနက်နေ့ပြစ်ခတ်တဲ့ဖြစ်ရဖြစ်ထားတဲ့ဝစ်စကွန်ဆင်ပြည်နယ်ကင်နိုရှာမြို့ကိုအင်္ဂါနေ့ကသမ္မတဒေါ်နယ်ထရန့်လာရောက်တဲ့အချိန်မှာပဲငြင်းချမ်းတဲ့ဆန္ဒပြပွဲတစ်ခုလည်းရှိခဲ့ပါတယ်။လူမဲမျိုးသားဂျေကော့ဘ်ဘလိတ်ဟာဩဂုတ်လ23ရက်နေ့မှာလူဖြူရဲတပ်ဖွဲ့ဝင်တဦးကနောက်ကျောကနေတနက်နေ့9ချက်အပြစ်ခံရတာကြောင့်အခုကအောက်ပိုင်းတည်နေပြီဖြစ်ပါတယ်။ကင်နိုရှာမြို့မှာဒီဖြစ်ရပ်ကိုကန့်ကွက်တဲ့ဆန္ဒပြပွဲတွေဖြစ်နေတာပါ။ကင်နိုရှာမြို့ကဆန္ဒပြပွဲတွေကိုပြည်တွင်းအကြမ်းဖက်ဝါဒဆွဲလုပ်ရလို့သမ္မတထရန့်ကခေါ်ဆိုပြီးရုံးဝင်စံကဖြစ်တာတွေဟာဒီမိုကရက်တွေကမြောက်ပေးတာလို့ပြစ်တင်ပြောဆိုပါတယ
် Reckless far left politicians continue to push the destructive message that our nation and our law enforcement
လောကစုံနိုင်ငံရေးသမားတွေကကျွန်တော်တို့နိုင်ငံနဲ့ကျွန်တော်တို့ရဲ့ဥပဒေစိုးမိုးရေးတာဝန်ရှိသူတွေဟာဖိနှိပ်သူတွေဒါမှမဟုတ်လူမျိုးရေးခွဲခြားမှုဟာတွေဆိုပြီးထဲလိုဖြက်စီးစကားတွေဆက်ပြောနေကြပါတယ်လို့သမ္မတထရန့်ကဆိုပါတယ်လူမလာမှာကျင်းပမဲ့သမ္မတယူကော့ဘွဲမှာပြန်အနိုင်ရဖို့သမ္မတထရန့်ကြိုးစားနေတာမှာအခုဝစ်စကွန်ဆင်ပြည်နယ်ဟာမဖြစ်မနေအနိုင်ရဖို့လူတွေပြည်နယ်တွေထဲမှာပါဝင်ပါတယ်။2016ခုနှစ်ကနိုင်ငံခြားရေးဝန်ကြီးဟီလာရီကလင်တန်နဲ့ရှင်ပြိုင်ခဲ့တဲ့ယူကော့ဘွဲတို့ကဝစ်စကွန်ဆင်ပြည်နယ်မှာသမ္မတထရန့်ကပ်ပြီးအနိုင်ရခဲ့ပါတယ်။ COVID-19 ရောဂါကာကွယ်ဆေးတစ်ခုကိုဒီကမ္ဘာလုံးပူးပေါင်းတီထွင်ထုတ်လုပ်ပြီးတော့ဒန်းလူညီများဖြန့်ဝေမဲ့အစီအစဉ်တရက်မှာပါဝင်မှာမဟုတ်ဘူးလို့အမေရိကန်ပြည်ထောင်စုကပြောပါတယ်။ဒီစီစဉ်ကိုကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကဥဆောင်တာကြောင့်မပါဝင်တာလို့ဆိုပါတယ် COVAX လို့အမည်ပေးထားတဲ့ COVID-19 ကာကွယ်ဆေးဒီကမ္ဘာလုံးရရှိရေးဆိုင်ရာအစီအစဉ်မှာပါဝင်ဖို့နိုင်ငံပေါင်း190ကျော်ဆွေးနွေးပြောဆိုနေကြတာပါဒီစီစဉ်ကို WHO ကာယရောဂါကြိုးတင်မြင်ဆင်မှုဆိုင်ရာနည်းလမ်းသစ်များရှာဖွေရေးညွှန်ပေါင်းအဖွဲ့ CEP နဲ့ကာကွယ်ဆေးမဟာမိတ်အဖွဲ့ GAVI တို့ပူးတွဲလှုပ်ဆောင်နေတာဖြစ်ပါတယ် GAVI အဖွဲ့ကို Bill Gates နဲ့ဇနီးဖြစ်သူ Melinda Gates တို့တည်ထောင်ထားတာဖြစ်ပြီးကမ္ဘာအစင်းရဲဆုံးနိုင်ငံတွေကကလေးတွေကိုကာကွယ်ဆေးထိုးပေးဖို့လှုပ်ဆောင်နေတဲ့အဖွဲ့ဖြစ်ပါတယ်။သမ္မတထရန့်အစိုးရဟာနောက်နှစ်ဇန်နဝါရီလမှာကိုဗစ်ကာကွယ်ဆေးတန်း300ထုတ်လုပ်ဖို့ရည်ရွယ်တဲ့ Operation Warp Speed လို့ခေါ်တဲ့အစီအစဉ်တစ်ရပ်ကိုကို့ဖာသာအကောင့်ထဲပေါ်လှုပ်ဆောင်နေပါတယ်။ဒီအစီအစဉ်ကအလားအလာရှိတဲ့ကိုဗစ်ကာကွယ်ဆေးတစ်ခုတည်ထွင်ထုတ်လုပ်ဖို့အတွက်ဆေးဝါးထုတ်လုပ်ရေးကုမ္ပဏီအနည်းငယ်ကိုဒေါ်လာဘီလီယံပေါင်းများစွာထုတ်ပေးထားပါတယ်။မြန်မာအင်းကြီးအိန္ဒိယနိုင်ငံမှာကိုဗစ် -19 ရောဂါပိုးကူးစက်သူအရေအတွက်ဆက်တိုးနေပြီမလဲစီးပွားရေးအကျဆိုင်နေတာကိုဖြစ်ရှင်းဖို့တနင်္ဂနွေလုံးမှာကိုဗစ်ကပ်ရောဂါဆိုင်ရာကန့်သတ်ချက်တွေကိုအစိုးရကဖြေလျော့ပေးနေပါတယ်အိန္ဒိယမှာလွန်ခဲ့တဲ့20နှစ်အတွင်းနောက်ထပ်ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူ9,800ကျော်ရှိခဲ့ပြီးစုစုပေါင်းကူးစက်သူအရေအတွက်3.8သန်းကျော်သွားပါပြီလူဦးရေသန်းပေါင်း1,400ကျော်ရှိတဲ့အိန္ဒိယနိုင်ငံဟာကမ္ဘာပေါ်မှာကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်မှုဗဟိုချက်နိုင်ငံတစ်ခုအဆင့်ကိုအလယ်အမြန်ရောက်လာနေပြီဖြစ်ပါတယ်လွန်ခဲ့တဲ့20နှစ်အတွင်းတည်ဆုံးသူ1000ကျော်ရှိတယ်လို့အိန္ဒိယကျန်းမာရေးဌာနကဒီကနေ့ပြောတာကြောင့်စုစုပေါင်းတည်ဆုံးသူအရေအတွက်6,600ကျော်ရှိသွားပြီဖြစ်ပြီးမက္ကဆီကိုနိုင်ငံမှာကိုဗစ်ကြောင့်တည်ဆုံးသူအရေအတွက်ထက်ပိုများပြီးတော့တည်ဆုံးမှုတတိယအများဆုံးနိုင်ငံဖြစ်လာပါပြီ။ဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့စုစုပေါင်းကူးစက်သူအရေအတွက်3,100ကျော်ရှိပြီးတည်ဆုံးသူက4,300ကျော်သွားပြီလို့ဂျွန်ဆော့ပကင်းစ်တက္ကသိုလ်ကပြုစုထားတဲ့ကိန်းဂဏန်းတွေမှာတွေ့ရပါတယ်။တောင်ကိုရီးယားမှာရောဂါပိုးကူးစက်သူစုစုပေါင်း2000ကျော်ရှိပြီးသေဆုံးသူက326ဦးရှိတယ်လို့ကိုရီးယားရောဂါထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာနကဒီကနေ့ထုတ်ပြန်ပါတယ်။တရုတ်နိုင်ငံဟာကြီးရေလေနီလန်း3ခုစလုံးကနေညူကလီးယားတိုက်ခိုက်မှုလုပ်နိုင်မှုကြိုးစားနေတာနဲ့အမျှညူကလီးယားလက်နက်ပိုင်ဆိုင်မှုဟာလာမယ့်ဆယ်စုနှစ်တွင်အနည်းဆုံး2ဆတိုးလာမယ်လို့အမေရိကန်ပန်တဂွန်စစ်ဌာနချုပ်ရဲ့အစီရင်ခံစာအသစ်တစ်ခုမှခန့်မှန်းထားပါတယ်။တရုတ်နိုင်ငံမှာလက်ရှိအဖြစ်နျူကလ িয়ার ထိပ်ဖူးခန့်မှန်းကြီး200ကျော်ကျော်လေးရှိပြီးအဲ့ဒီအထက်မှာအမေရိကန်ပြည်ထောင်စုအထိရောက်အောင်ပြင်နိုင်တဲ့ပဲ့ထိန်ဒုံးကျည်တွေမှာတက်လို့ရတဲ့ထိပ်ဖူးတွေပါပါတယ်လို့အစိုးရကစားမှဖော်ပြထားပါတယ်။အမေရိကန်ပြည်ထောင်စုကပိုင်ထားတဲ့လက်ရှိအသုံးပြုနိုင်တဲ့နျူကလ িয়ার ထိပ်ဖူးကခန့်မှန်းကြီး3,800ရှိတာကြောင့်တရုတ်ကအများကြီးတာပါတယ်။အမေရိကန်ရေငုပ်သင်္ဘောတွေနဲ့လေယာဉ်တွေကနေနျူကလ িয়ার လက်နက်နဲ့တိုက်ခိုက်နိုင်တယ်လို့ကိုယ်မော်ကနေနျူကလ িয়ার ထိပ်ဖူးတက်တိုက်ချင်းပြစ်ပဲ့ထိန်ဒုံးကျည်တွေနဲ့လည်းတိုက်ခိုက်နိုင်ပါတယ်။တရုတ်ကတော့လေကြောင်းကနေနျူကလ িয়ার တိုက်ခိုက်မှုလုပ်နိုင်စွမ်းမရှိသေးပါဘူး။ဒါပေမဲ့လည်းနျူကလ িয়ার ဘုံးတည်ဆောင်နိုင်ပြီးလေထဲမှာတင်စီဖြစ်နိုင်တဲ့ H6N ဘုံးကျဲလေယာဉ်ကိုတရုတ်ပြည်သူ့လူမျိုးရေးတပ်မတော် PLA ကပြီးခဲ့တဲ့နှစ်မှာလူသိရှင်ကြားထုတ်ပြထားတယ်လို့ပန်တဂွန်စစ်ဌာနချုပ်ကပြောပါရခင်ဗျာ။
ကန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ31 kHz 9833ညတိုင်းဒိုမီတာ32 kHz 9383ညတိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာဟိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
မင်္ဂလာပါရှင်ကျမများသစင်အောင်ပါတရင်တွေကိုဆက်လက်ညပေးသွားပါမယ်ရှင်မြန်မာနိုင်ငံကိုအလဲပတ်ရောက်နေတဲ့တရုတ်ထိပ်တန်းတန်တမန်ရန်ကြီးချီဟာမြန်မာကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံပြီးမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေနဲ့ရွေးကောက်ပွဲဆိုင်ရာကိစ္စတချို့ကိုဆွေးနွေးခဲ့တာမှာမြန်မာငြိမ်းချမ်းရေးရှိစေနိုင်မှု MCA တနိုင်ငံလုံးအပြည့်အဝစာချုပ်ကိုလက်မှတ်ရေးထိုးဖို့လိုအပ်ချက်တွေကိုဆွေးနွေးခဲ့ကြတယ်လို့တက်မတော်ကာကွယ်ဦးစီးချုပ်ယုံကထုတ်ပြန်ပါတယ်တမရောအနေနဲ့ COVID-19 ရောဂါကာကွယ်ထိန်းချုပ်ရေးလုပ်ငန်းတွေကိုထိထိရောက်ရောက်ဆောင်ရွက်နိုင်ရင်ပြစ်ခတ်တိုက်ခိုက်မှုရပ်ဆဲရေးနဲ့ထာဝရငြိမ်းချမ်းရေးအတွက်နိုင်ငံတော်ကအကြမ်းဖက်သတ်မှတ်ကြေညာထားတဲ့အကြမ်းဖက်အဖွဲ့အစည်းတွေရှိတဲ့နေရာတွေကလွှဲပြီးကျန်တဲ့နေရာတွေမှာစက်တင်ဘာလ30ရက်နေ့အထိစီရေးဆိုင်ရာလှုပ်ရှားမှုတွေကိုရပ်ဆိုင်းပေးထားတဲ့အခြေအနေတွေကိုဆွေးနွေးပြောကြားခဲ့ပါတယ်လက်တလုံးရင်ဆိုင်နေရတဲ့ COVID ကပ်ရောဂါအကျက်အတဲကူညီပေးကိစ္စတွေနှစ်နိုင်ငံနေဆက်လုံခြုံရေးနဲ့မျိုးရည်စေဝါတိုက်ဖြစ်ရေးအခြေအနေတွေကိုလည်းဆွေးနွေးခဲ့ကြတယ်လို့သိရပါတယ်။တမရကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာမြန်မာနိုင်ငံမှာရောက်ရှိနေတဲ့တရုတ်ပြည်သူတမရနိုင်ငံတရုတ်ကွန်မြူနတီပါတီဗဟိုကော်မတီနိုင်ငံရေးဘီရိုအဖွဲ့ဝင်မစ္စတာယန်ဂျီချီဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ကိုဒီကနေ့မနေ့ပိုင်းကနေပြည်တော်ဇေယျသီရိဗိမာန်ခမဆောင်မှာတွေ့ဆုံခဲ့တာပါ။မြန်မာပြည်မှာရောက်နေတဲ့တရုတ်ထိပ်တန်းတန်တမန်ဟာမနီတုံးကတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့လည်းတွေ့ဆုံပြီးနှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးကိစ္စအာရှဒေသရင်းကိစ္စအပြင်ရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့လည်းဆွေးနွေးခဲ့ကြပါတယ်။ရခိုင်ပြည်နယ်ကနေရွှေဆွန့်ခွာသူတွေကိုပြန်လည်နေရာချထားရေးကိစ္စအောင်မြင်အတွက်တရုတ်နိုင်ငံဘက်ကကူညီပံ့ပိုးဖို့ရှိတယ်လို့မြန်မာအစိုးရရဲ့ကြိုးပမ်းဆောင်ရွက်မှုတွေကိုလည်းထောက်ခံသွားမယ်လို့တရုတ်တန်တမန်ကပြောခဲ့ပါတယ်။တရုတ်ထိပ်တန်းတန်တမန်ရဲ့အခုမြန်မာနိုင်ငံခီးစဉ်အတွင်းမှာတော့ကပ်ဘေးဒဏ်ထူထောင်ရေးကိစ္စတွေနဲ့ဒေသရင်းကိစ္စတွေကိုမြမခေါင်းဆောင်တွေနဲ့အလေးပေးဆွေးနွေးမယ်လို့မျှော်လင့်ရပါတယ်ရှင်။လွတ်လပ်စွာပြောဆိုခွင့်တက်ကြွလှုပ်ရှားသူကပြားဆရာမောင်ဆောင်ခါပေါ်တရားစွဲဆိုထားတာကိုရုပ်သိမ်းပေးတဲ့လို့လူခွင့်ရေးဆောင်ကြည့်ရေး HRW အပါအဝင်အဖွဲ့9ဖွဲ့ကမြမအာဏာပိုင်တွေကိုတောင်းဆိုလိုက်ပါတယ်။စက်တင်ဘာ2ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့ကြေညာချက်မှာပဋိပက္ခဖြစ်ပွားနေတဲ့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွေမှာအင်တာနက်ပိတ်ထားတာတွေကိုရပ်ဆိုင်းပေးဖို့ငြိမ်းချမ်းစွာဆန္ဒပြတောင်းဆိုခဲ့တဲ့မောင်ဆောင်ခါကိုရဲတပ်ဖွဲ့ကဇူလိုင်လ9ရက်နေ့ကတရားစွဲဆိုထားတယ်လို့ဖော်ပြန်ထားပါတယ်။ရခိုင်နဲ့ချင်းပြည်နယ်တွေမှာအင်တာနက်ပိတ်ပင်ထားတာတစ်နှစ်ပြည့်မြောက်တဲ့ဇွန်လ21ရက်နေ့ကစုလီကုန်းကျော်တံတားပေါ်မှာအင်တာနက်ဖြတ်တောက်မှုအလိုမရှိစာတမ်းနဲ့လူသက်မှုနဲ့စည်ရာဇဝတ်မှုတွေကိုဖုံးကွယ်ဖို့အင်တာနက်ပိတ်ထားတာလားဆိုတဲ့စာတမ်းပါပိတ်စာတွေကိုချိတ်ဆွဲဆန္ဒပြခဲ့တဲ့အတွက်သူကငင်းစုစီဥပဒေပုံမှန်19နဲ့တရားစွဲဆိုထားတာဖြစ်ပါတယ်။အလားတူပဲကျောင်းသားခေါင်းဆောင်ညဟင်းထွန်းနဲ့ကျော်လင်းတို့ကိုလည်းFebruary 23ရက်နေ့ကကမာရွတ်မြို့နယ်အတွင်းဆန္ဒပြခဲ့ရမှာအာဏာပိုင်တွေကိုကြိုတင်အတီးပီးအကြောင်းမကြားတဲ့အတွက်တရားရုံးကဇူလိုင်လ29ရက်နေ့ကထောင်ဒဏ်တစ်လစီကြာခံစီဖို့အမိန့်ချမှတ်ခဲ့ကြောင်းဆန္ဒပြချိန်မှာကျောင်းသားတွေဟာရခိုင်ပြည်နယ်ဘူးလီတောင်မောင်တော်မြို့ကမူလာရန်ကျောင်းပေါ်ပုံစံကြားရောက်လို့ကျောင်းသား21ယောက်ဒဏ်ရာရတဲ့ကိစ္စအတွက်ဆန္ဒပြနေခဲ့တာဖြစ်ကြောင်းလူခွင့်ရေးအဖွဲ့တွေကပြောပါတယ်မလာရုံကတော့တရားရုံးတစ်ခုကကျောင်းသား9ယောက်ကိုအလားတူပြစ်မှုအတွေ့အလုကျင်းနဲ့ထောင်ဒဏ်တစ်လစီချမှတ်ထားတယ်လို့လည်းပြောပါတယ်။မြောက်ကိုရီးယားနိုင်ငံကနောက်လအတွင်းစီးရေးပြအခမ်းအနားကြီးတစ်ခုကျင်းပဖို့ပြင်ဆင်နေတယ်လို့ခန့်မှန်းရကြောင်းဒေတာရင်းကာကွယ်ဆိုင်ရာလေလာသုံးသပ်သူတွေကပြောပါတယ်။ဩဂုတ်လ31ရက်နေ့ဂျူဒူရရဲ့ပုံတွေအရထောင်နဲ့ချီတဲ့တပ်ဖွဲ့ရဲ့လှုပ်ရှားမှုတွေနဲ့မြို့တော်ပြုံရန်အရှိပဲမင်းရင်စီးရေးပြကွင်းအနီးမှာရာနဲ့ချီတဲ့ရင်တွေရထားတာကိုတွေ့ရတယ်လို့ဆိုပါတယ်။ကာယောဂကာလာစီမင်းကန့်သက်ချက်ရာသီဥတုအခြေအနေတွေကြောင့်ချီတဲလိချင်းမှုတွေကိုပုံမှန်ထက်နောက်ကျပြီးမှဆိုင်လို့ယူဆရကြောင်းဂျူဒူဓာတ်ပုံတွေကိုထုတ်ပြန်ခဲ့တဲ့ American Think Tank Website 38 North ကပြောပါတယ်အော်တိုဘား၁၀ရက်နေ့အာနာယဝေါ်ကာစ်ပါတီရဲ့85နှစ်မြောက်အထိမ်းအမှတ်စီးရေးပြအခမ်းအနားကြီးကိုမြောက်ကိုရီးယားကကျင်းပမယ်လို့ခန့်မှန်းထားကြတာပါနိုဝင်ဘာလအမေရိကန်ရွေးကောက်ပွဲမတိုင်မီသတင်းပတ်လူချင်းပါမယ်ဒီအထိမ်းအမှတ်ဒီမှာမြောက်ကိုရီးယားကတိုက်ချင်းပြစ်ဒုံးကျည်အစ်စ်တမျိုးကိုထုတ်ဖော်ပြသနိုင်ခြင်းရှိတယ်လို့လည်းကြမ်းကျင်သူတွေကခန့်မှန်းထားကြပါရဲ့ရှင် 2016ခုနှစ်အမေရိကန်ရွေးကောက်ပွဲလှုပ်ခြင်းကလေးကအမေရိကန်နိုင်ငံရေးမှသဘောထားကွဲလွဲမှုတွေပို့ပြီးတော့ကြီးမားအောင်လှုပ်ဆောင်နေတဲ့ရုရှားတို့ရဲ့ Internet Research Agency နဲ့ဆက်နွယ်နေတဲ့ Facebook စာမျက်နှာတွေနဲ့အကောင့်တွေချိတ်ဆက်ထားတဲ့ကွန်ရက်တစ်ခုကိုဖယ်ရှားခဲ့တယ်လို့ Facebook ကအင်္ဂါနေ့ကပြောပါတယ်။ဒီကွန်ရက်ရဲ့ရည်ရွယ်ချက်ကိုမသိနားမလည်တဲ့သတင်းသမားတွေကိုအဲ့ဒီ Facebook အကောင့်ပိုင်ရှင်တွေကစုဆောင်ပြီးတော့ Facebook ပေါ်မှာအင်္ဂလိပ်နဲ့အာရဗ်ဘာသာစကားတွေနဲ့ post တွေရေးသားတင်ခိုင်းကြောင်းအထူးသဖြင့်လည်းဝေရင်ပရိသတ်ကို UTV ရေးသားစီခဲ့တာဖြစ်တယ်လို့ Facebook ကပြောပါတယ်။အဲဒီကွန်ရက်က American ပြည်ထောင်စု UK Algeria Egypt နဲ့တခြားအင်္ဂလိပ်စကားပြောနိုင်ငံတွေနဲ့အတူအရှေ့အလယ်ပိုင်းနဲ့မြောက်အာဖရိကတိုင်းမှာအဓိကထားလှုပ်ရှားခဲ့တာလို့ဆိုပါတယ်။ American ပြည်ရင်းထောက်လှမ်းရေးဌာန FBI ကရရှိတဲ့သတင်းပေါ်အခြေခံပြီးအဲဒီကွန်ရက်အပေါ်မှာစစ်ဆေးမှုတွေဆက်လုပ်ခဲ့တာလို့ Facebook ကပြောပါတယ်ရှင်။တော်ရရှင်များရှင်ဗုဒ္ဓဟူးနေ့ညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကြီးညာလို့အပြီးမှာတော့သတင်းဆောင်မတွေနဲ့ပတ်စင်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်
။မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကူးစက်မှုတွေတိုးလာနေချိန်မှာကာကွယ်ထိန်းချုပ်ရေးအတွက်ချမှတ်ထားတဲ့စည်းကမ်းတွေကိုမလိုက်နာသူတွေအပေါ်ထိထိရောက်ရောက်အရေးယူဖို့နိုင်ငံတော်အတိုင်းနိုင်ငံပုဂ္ဂိုလ်ကဒီကနေ့ပဲပြောဆိုလိုက်တဲ့အကြောင်းပြောပြပါမယ်။ကျွန်မကတော့စုစုပါရခိုင်ပြည်နယ်ကနေကိုဗစ်ရောဂါတကြောပြန်ကူးစက်လာရကအခုဆိုရင်ရန်ကုန်အပါအဝင်တခြားဒေသတွေကိုပါပြန့်နှံ့နေတာကြောင့်တင်းတင်းကြပ်ကြပ်ထိန်းချုပ်ကာကွယ်ဖို့နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ကဒီကနေ့အွန်လိုင်းဆွေးနွေးရမှာပြောဆိုလိုက်တာပါ။သတင်းပတ်အနေနဲ့အတွင်းမှာပဲကူးစက်မှုတွေဆန့်ကျင်ချိုးလောင်အောင်များလာတာဟာရောဂါကာကွယ်ထိန်းချုပ်ရေးစီရင်စီကံတွေကိုလိုက်နာရမှာအားနည်းချက်တွေရှိနေတာကြောင့်လည်းပြောသွားပါတယ်။ဒါကြောင့်လည်းပြည်ထရေးလိုဥပဒေစိုးမိုးရေးတာဝန်ရှိသူတွေကထိထိရောက်အရေးယူဖို့လဲအွန်လိုင်းဆွေးနွေးပွဲမှာဒေါအောင်ဆန်းစုကြည်ကတိုက်တွန်းခဲ့တာပါ
ပြည်ထရေးဘက်ကတော့ဥပဒေနဲ့ပတ်သက်လို့ခတ်မှမှာတော့ကင်တွေ့ရပါတယ်ကျမဒီလိုတာဝန်မဲ့တဲ့လူရတေကိုတော့လုံးဝမနှင့်မြို့ဥပမာဆိုလို့ရှိရင်ဟိုမလိုအပ်ဖြစ်နေပေါ့နော်ဟိုဘာမှလည်းအရေးမကြီးပဲနဲ့ဒီ night club တွေလိုဟာမျိုးပေါ့ဒါတရားမဝင်ကန့်တတ်ထားရကြတယ်နဲ့ဖွင့်လာလိမ့်ပါလိမ့်ဆိုဒါတွေဟာဘာမှလိုအပ်တဲ့ကိစ္စလည်းမဟုတ်ဘူးနဲ့အင်တန်တာဝန်မဲ့ပြီးတော့ဤသူပေါ်မှာရောနိုင်ငံပေါ်မှာရောစိတ်ငါအင်တန်နဲတယ်လို့ကျွန်တော်တို့ဒီလိုပဲသတ်မှတ်မှာတရားမလို့ဒါတွေကအရေးယူပါတယ်ကျွန်တော်တို့ကြက်ကြက်မမအရေးယူမယ်တင်းတင်းကြက်ကြက်အရေးယူ
ကျောကကူဆတ်မှုတွေတိုးလာတဲ့ရခိုင်ပြည်နယ်မှာတော့မလို့အဲ့ရင်အိမ်ပြင်မထွက်ဖို့နဲ့ခီးသွားလာမှုတွေကိုကန့်တတ်ထားပြီးရန်ကုန်တိုင်းအတွင်းကမြို့နယ်ခုနှစ်မြို့နယ်မှာလည်းအလားတူအိမ်မှာပဲနေဖို့ညွှန်ကြားထားပါတယ်ဒါပေမဲ့လည်းရခိုင်ပြည်နယ်ကနေရန်ကုန်အပါအဝင်တခြားဒေသတွေကိုခီးသွားလာသူတွေအများအပြားရှိခဲ့တာကြောင့်ရောဂါပြန့်ပွားမဲ့အန္တရာယ်ရှိနေတာကိုလည်းနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ကအလေးထားပြောဆိုသွားခဲ့ပါတယ်။အထူးသဖြင့်လူနေထူထပ်တဲ့ရန်ကုန်လိုနေရာမျိုးမှာရောဂါကာကွယ်ထိန်းချုပ်ရေးထိထိရောက်မလုပ်ဆောင်နိုင်ရင်အန္တရာယ်ကြီးမားတယ်လို့လည်းသတိပေးခဲ့ပါတယ်
။ရန်ကုန်တိုင်းမှာ400ရှိသွားပါပြီ။နောက်ပြီးတော့ဒီမြို့နယ်တွေမှာ3ယောက်ကျော်ပဲအစားရုံးကလေး3ယောက်ကျော်လို့ရှိချင်ရှင်ကျမတို့ဆေးရထုံလို့ပါတယ်။အဲ၃ယောက်ကျော်တဲ့မြို့နယ်တွေကလည်းတော်တော်များလာပါတယ်။အဲတော့ရန်ကုန်မှာတော့တော်တော်ပြတ်ပြန် stay at home အစီအစဉ်တွေလုပ်ရမယ်။ရန်ကုန်သူရန်ကုန်သားတွေကအခုချိန်မှာသူတို့အစွမ်းပြတ်ရမယ်။တကယ်ပဲဟိုကိုယ့်ရဲ့ကိုမြို့နယ်အတွက်ကိုရက်တည်နိုင်တယ်။ကိုယ့်ရဲ့ကျန်းမာရေးအတွက်ကိုရက်တည်နိုင်တယ်။ကိုလုံနိုင်တယ်။ကိုခံနိုင်တယ်ဆိုတော့ပြဖို့အချိန်ဖြစ်လာပါပြီ
။ကာယယောဂကာကွယ်ညွှန်ကြားချက်တွေကိုမလိုက်နာခဲ့ရင်ကုသယောဂကာကွယ်နှိမ်နှင်းဥပဒေနဲ့သာမကဖြစ်တဲ့ပူကြီးတဲ့တဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲရေးဥပဒေနဲ့ပါအရေးယူဖို့ကိုလည်းတိုင်းနိုင်ငံပုဂ္ဂိုလ်ကသတိပေးခဲ့ပါတယ်။ဒါပေမဲ့လည်းကာယယောဂထိန်းချုပ်ရေးစီကံမလိုက်နာသူတွေကိုအရေးယူရမှာနောက်ဆက်တွဲပြဿနာတွေကြုံရမှာကိုလည်းလူခွင့်ရေးလှုပ်ရှားသူတွေကြားစိုးရိမ်မှုတွေရှိနေပါတယ်။ COVID ကူးစက်မှုတွေပြန်ဆနေချိန်မှာစီကံတင်ကြပ်ဖို့ပိုပြီးလိုအပ်ပေမဲ့ဒါတွေကိုကင်တွယ်ဖြစ်ရှင်းတဲ့အခါသတိထားဖို့လိုတယ်လို့လူခွင့်ရေးလှုပ်ရှားသူတော်ဦးဖြစ်တဲ့ညီမချင်းမြန်မာကအမှုဆောင်ဒါရိုက်တာဦးအောင်မျိုးမင်းကပြောပါတယ်။
စီကံနဲ့အမိန်ကိုတာဝန်ယူလှုပ်ဆောင်တဲ့သူကြီးကိုယ်တိုင်ကတည်တည်ချာချာသိရလားဘယ်လောက်ထိကလုတ်ပိုင်ခွင့်ရှိလဲဘယ်ချက်တွေကတော့လုတ်ပိုင်ခွင့်ထက်ကျော်လွန်လဲဆိုတော့အကြောင်းအရာပထမဆုံးသိဖို့အရန်ရေးကြည့်ပါတယ်တကယ်လို့သာသူတို့အနေနဲ့လုတ်ပိုင်ခွင့်အာဏာရှိပြီးတော့လုတ်တင်လုတ်လိုက်တဲ့အကြောင်းကိုမသိလို့ရှိရင်သူတို့ဘက်ကလည်းစိုးရိမ်မှုကြီးတဲ့အတွက်ကြောင့်မို့လို့လိုအပ်တာနဲ့ပုံမှုပြီးတော့ကင်တွယ်ဖြေရှင်းမှုတွေဖြစ်လာနိုင်တယ်အထူးသဖြင့်ကျွန်တော်တို့အခုလိုမျိုးကာလမှာလူတွေအကုန်လုံးကကြောက်လန့်တဲ့အရာမျိုးစိုးရိမ်တဲ့အရာမျိုးကြီးတဲ့အခါမှာလှုပ်တဲ့ဟာကလူခွင့်ရှိတဲ့အောင်ကြည့်မယ်ဆိုရင်မလှုပ်တဲ့မလှုပ်လိုက်တော့ဖြစ်တဲ့နေ၊ကင်တွယ်ဖြေရှင်းမှုတွေဖြစ်လာနိုင်တာအဲ့လိုမျိုးဆိုရင်တော့ကျွန်တော်တို့မဖြစ်တင်ပါဘူးခင်ဗျ
။ COVID ကရောဂါကာလလူစုလူဝေးမလှုပ်ဖို့တားမြစ်ထားခြင်းဘာသာရေးအခမ်းအနားပွဲကိုဦးဆောင်ချင်ပါခဲ့တဲ့အတွက်ခရီးရန်တရားဟောဆရာဒေးဗစ်လာကိုပြီးခဲ့တဲ့လထဲမှာပဲထောင်ဒဏ်3လစီရင်ချက်ချခဲ့တယ်လို့တဝယ်ဖျိုင်းရေဖြူမြို့နယ်မှာဖုန်းကြီးပြန်ပွဲကျင်းပခဲ့တဲ့သူတွေနဲ့ နေအတွင်းမှာလူစုလူဝေးနဲ့ဘာသာရေးဝတ်ပြုဆူတောင်းခဲ့တဲ့မန္တလေးမြို့ချမ်းမြသာစီမြို့နယ်ကအစ္စလမ်ဘာသာဝင်တွေကိုလည်းတဘာဝဘီယန်အနေနဲ့စီမံခန့်ခွဲမှုဥပဒေတွေနဲ့ထောင်နဲ့ပြစ်ဒဏ်တွေချမှတ်ခဲ့မှုပါတယ်။တဘာဝဘီယန်အနေနဲ့စီမံခန့်ခွဲဥပဒေမှာတော့မြေသူမဆိုးဆန်းစစ်ချက်မပြုတ်လို့ဖဲနဲ့ပေါ်ဆစွာဆောင်ရွက်တာဘီယန်အနေနဲ့တခုခုကြားရောက်နိုင်တာကိုသိလို့ဖြစ်စေတမင်လို့လို့ဖြစ်စေတဘာဝဘီယန်အနေနဲ့ဂျုံရတာဒါမှမဟုတ်ရင်လည်းဂျုံရအောင်အကြောင်းရင်းတွေဖန်တီးတယ်ဆိုရင်၃နှစ်ထက်မပိုတဲ့ထောင်နဲ့ငွေတန်းဒါမှမဟုတ်ပြစ်ဒဏ်နှစ်ရပ်စလုံးချမှတ်နိုင်တယ်လို့လည်းပြဋ္ဌာန်းထားပါတယ်ရှင်။ကျမကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ
်မြန်မာနိုင်ငံမှာကပ်ရောဂါကူးစက်မှုတွေတကြောပြန်တိုးတက်လာနေသလိုတိုင်းရင်းသားလက်နက်ကင်တွေမှာဆေးရည်တင်းမာမှုတွေရှိနေဆဲဖြစ်တာကြောင့်ရဲကောက်ပွဲလုပ်ငန်းစဉ်အပေါ်ရိုက်ခတ်လာမှာကိုစိုးရိမ်နေတဲ့အကြောင်းပြောပြပါမယ်ကျမအကနွန်ပါရဲကောက်ပွဲတွေကျင်းပပေါ်လပိုင်းလောက်တာလိုတော့တဲ့အချိန်မှာပဲကပ်ရောဂါကူးစက်မှုတွေတကြောပြန်တိုးလာနေသလိုတိုင်းဒါဒေတာတင်မှာစစ်ရဲတင်မာမှုတွေရှိနေဆဲဖြစ်တာကြောင့်ရဲကောက်ပွဲလုပ်ငန်းစဉ်အပေါ်ရိုက်ခတ်လာနိုင်တယ်လို့ခန့်မှန်းနေကြပါတယ်။ကက်ယောဂါနဲ့လှုံ့ချုံရေးပြဿနာတွေကရဲကောက်ပွဲစီစဉ်သူတွေအသက်တမကမဲဆန္ဒရှင်တွေအသက်ပါဆိုင်ကောင်းမှုတွေဖြစ်နေတယ်လို့လည်းရဲကောက်ပွဲစောင့်ကြည့်လေ့လာအဖွဲ့တစ်ခုဖြစ်တဲ့ New Myanmar Foundation အဖွဲ့ကရဲကောက်ပွဲဆိုင်ရာအကြံပေးမှမျက်နှာသာတင်ကပြောပါတယ
်။ဟိုဒီ COVID-19 ဖြစ်နေတဲ့အချိန်ကြီးရဲ့အဲ့နောက်ပြီးတော့ဒီရောက်ပွဲကျင်းပပြီးတော့မှတချို့သောနေရာတွေမှာဒီပြည်ရင်းစိတ်ကိစ္စတွေရှိရဲဆိုတော့အဓိကတွေကတော့အဓိကဟိုအကြီးကျယ်တက်ရောက်နေတာကတော့ဒီမျက်ဆန္ဒရှင်ပေါ့နော်အဲဒီမျက်ဆန္ဒရှင်ကြတော့ဒါတို့အနေနဲ့ကြတော့တို့ရဲ့လုံခြုံရေးတွေအဲတို့ဒီဟိုကျမကြီးကိစ္စတွေပေါ့နော်ဒါတွေကိုတို့အဓိကထားပြီးတော့စဉ်းစားလိမ့်မယ်ပေါ့နော်အဲဒီအခါကျတော့ခုနလိုအဲကိုယ့်ရဲ့နေမြေမှာကိုမဲပေးရမယ့်နေရာမှာအဲဒီငင်းကြမှုမရှိဘူးဆိုရင်သူကမဲထွက်မပေးတာမျိုးတွေဒီကောက်ပွဲကိုသူအလင်းမထားတော့တဲ့ဟာမျိုးတွေပေါ့နော်အဲ့လိုမျိုးအခြေအနေတွေတော့ဖြစ်လာနိုင်ပါတယ်ဒါကတော့အလုံးအတွက်စိန်ခေါ်မှုတစ်ခုဖြစ်လာနိုင်တာပေါ့နော
်ရဲကောက်ပွဲကျင်းပဖို့နှစ်လလောက်တာလိုတော့တဲ့အချိန်မှာပဲကက်ရောဂါကူးစက်မှုတွေကြောင့်ရခိုင်ပြည်နယ်မှာညမထွက်ရအမိတ်ထုတ်ပြန်တာမလိုအပ်ရင်အိမ်ပြန်မထွက်ကြဖို့ညွှန်ကြားထားတာတွေအပါအဝင်လှောက်ရှားသွားလာမှုတွေကန့်သက်ထားပါတယ်ကပ်ပဲတည်နေချိန်မှာပဲလက်နက်ကင်ပလီပခါတွေလည်းရှိနေစေဖြစ်တာကြောင့်လာမယ့်ရွေးကောက်ပွဲမှာထိခိုက်နိုင်တာတွေရှိတယ်လို့လည်းရခိုင်ပြည်နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲဥက္ကဋ္ဌတော်တင်လှိုင်ကပြောပါတယ်
အဲ့နေနေကြီးညာတဲ့အခါကျရင်ရွေးကောက်ပွဲလုပ်လို့ရမယ့်နေရာမလုပ်လို့ရမယ့်နေရာရှိရင်လည်းရှိလာနိုင်တယ်ပေါ့နော်ဒါကတော့အန်ဒီတို့ကလည်းကြိုပြောလို့မရဘူးဘုံမကြိုပြောလို့မရဘူးဒီအချိန်ကလေအဲဆိုတော့ဒီနေကောကွဲအနေနဲ့ကတော့လောက်ရမယ်ဆိုတဲ့နေရာမှာရွေးကောက်ပွဲကိုအောင်မြင်အောင်လုပ်သွားမယ်ပေါ့လေ
လက်နက်ကင်ပလီပခါတွေကြောင့်အရင်ရွေးကောက်ပွဲမှာတော့အခက်ခဲတွေကြုံခဲ့ရတဲ့ရှမ်းပြည်နယ်မှာတော့ဒီနေ့မှစစ်ရေးတင့်မာမှုတွေရော့ပါနေတာတွေ့ရပေမဲ့ကက်ယောဂါအန်ဒီရဲ့ချင်းချောက်မှုတွေကြုံနေရတာပါကက်ယောဂါကလာကန့်သက်မှုတွေကြောင့်ရွေးကောက်ပွဲလုပ်ငန်းစဉ်တွေမှာအခက်အခဲကြုံရနိုင်တယ်လို့လည်းရှမ်းပြည်နယ်မြောက်ပိုင်းရွေးကောက်ပွဲကော်မရှင်အသွေးရမှုဦးနှစ်ဆန်ဦးကပြောပါတယ
်စစ်ပွဲကတော့လက်ရှိရှမ်းပြည်နယ်မြောက်ပိုင်းမှာတော့ကျွန်တော်တို့ဟိုထူးခြားခြားဟာလေထူးခြားပြောင်းလဲတဲ့ဥစားအရင်နေ2010 2015ဒီလိုတိတ်ပြီးတော့ထူးခြားတဲ့အခက်အခဲကျွန်တော်တို့ရွေးကောက်ပွဲပေါ်မှာဘာပေါ်လွှမ်းမှုမှုတိတ်တော့မရှိသေးဘူးအခုချိန်ထိတော့ဆက်မ
ပြည့်ခဲ့တဲ့2015ရွေးကောက်ပွဲမှာတော့ကကျေးတီမိုင်းရှုအပါဝင်မြို့နယ်၅ခုမှာတိုက်ပွဲတွေကြောင့်ရွေးကောက်ပွဲမကျင်းပနိုင်ပဲဒေသခံ2သိန်းလောက်ကမဲပေးပိုင်ခွေဆုံးရှုံးခဲ့ဖူးပါတယ်။ရခိုင်ပြည်နယ်မှာတက်မတော်နဲ့တိုက်ပွဲဖြစ်နေတဲ့ AA အဖွဲ့နဲ့ရှမ်းပြည်နယ်မှာအခြေဆက်လှောက်ရှားနေတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအပါဝင်မြောက်ပိုင်းမဟာမိတ်အဖွဲ့တွေကတော့တစ်ဖက်သက်အပြက်ခတ်ရက်စဲရီကိုနောက်ထပ်တလတက်တန်းတိုးလိုက်ကြောင်းဒီတရင်ပတ်ထဲမှာကြေညာထားပါတယ်။ဒီမတိုင်ခင်မှာပဲတက်မတော်ကလည်းအကြံဖက်အဖွဲစည်းတွေလှောက်ရှားရာနယ်မြေကလွဲလို့ကြံသေးတဲ့အတွင်းမှာအပြက်ခတ်ရက်ဆဲထားတာကိုတက်တန်းတိုးလိုက်ကြောင်းကြေညာထားပါတယ်။ New Myanmar Foundation အဖွဲ့ကမမျက်နန္ဒာတင်ကတော့ရွေးကောက်ပွဲကာလမှာအပြက်ရက်ကြေညာချက်တွေကိုထိရောက်အောင်အကောင့်ထည့်ဖော်ဖို့လိုတယ်လို့မြင်ပါတယ်။
ဒီလိုအပြစ်ခတ်ရဆဲထားတယ်ဆိုတဲ့အခြေအနေကိုသူတို့ရဲ့တက်ရင်နေမှာရှိတဲ့တက်ခွဲတွေမှာရှိတဲ့တက်သားတွေကလည်းဒါကိုသိဖို့လိုအပ်တယ်ပေါ့နော်သူတို့ကဒီအပြစ်ခတ်ရဆဲတဲ့အခြေအနေကိုအားလုံးပေါ့နော်ကိုယ့်ရဲ့တက်ရင်အတိတ်မှာသိအောင်ပြောရမယ်သူတို့ကတော့တက်သားတွေကိုဗာရှင်းပြဖို့လိုတယ်ဆိုတော့ဒီကာလကယူကောက်ပွဲလုပ်တဲ့ကာလဖြစ်တဲ့ကောက်ပွဲလုပ်တဲ့ကာလမှာမဲဆန္ဒရှင်တွေကအေးအေးချမ်းချမ်းနဲ့သူတို့ဒီမြတ်ထွက်ပြေးနိုင်တဲ့အခြေအနေတခုရှိဖို့လိုတယ်
တဖက်တဲ့အပြက်ခတ်ရက်စဲရဲတက်တန်တိုးကြောင်းကြေညာခဲ့တဲ့တိုင်းရင်သားလက်နက်ကင်အဖွဲ့တွေဘက်ကတော့သူတို့ကပေါ်တိုက်ခတ်လာမယ်ဆိုရင်ခုခံတဲ့အနေနဲ့တုတ်ပြန်မှာဖြစ်ကြောင်းပြောဆိုထားသလိုတက်မတော်ကလည်းအကြံဖက်အဖွဲ့စည်းတွေလှောက်ရှားရနေမြေတွေမပါဘူးလို့ပြောထားတာကြောင့်စစ်ရဲတင့်မာမှုတွေကတော့ရှိနေဆဲဖြစ်ပါတယ်ရှင်။ကျမအကနွန်ပါရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်။
ဒီရင်းမြန်မာဝိုင်းရုံမြင့်တန်ကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပ Pomen Tishun is a VOA Intercept 17 A. Mia set 3 Juru Rigani. Near Nya Konanima Piatari. Many doses are now so young, Nanganagane, my mother in Apian. Drain some worry, drain some minyangan in a passing canarico. TVV Yotan Lima, Nizin Pomen, Tishun and Marisha.
ကျမတို့အနေနဲ့ကတော့ခုလက်ရှိကျမတို့ရဲ့ capacity ကျမတို့ အနေထားရရှိနေတဲ့ဒီပေါ်ယောဂပုံတွေ့လူနာတွေကိုကျမတို့နိုင်နိုင်နေနဲ့ခိုင်တွေ့နိုင်နေဆွဲအတွက်ကြောင့်ကျမတို့စေရုံတော့မဟုတ်ကျမတို့စေရုံကဲသို့ပြုတ်လုပ်ထားတဲ့ကျမတို့တည်ထောင်ထားတဲ့လူရာကြီးစေရုံတွေမှာထားဖို့ပဲကြည့်ရပါတယ်။ဟိုအိမ်မှာထားဖို့စီစဉ်တော့မရှိသေးပါဘူး။ ရှိလာတာကိုတွေ့ရပါတယ်။ပထမဆုံးအနေနဲ့ပြောမယ်ဆိုရင်87ရောဂါကကွယ်ထိန်းချုပ်ရေးညွှန်ကြားချက်တွေကိုလိုက်နာကြဖို့လဲဒေါက်တာခင်ခင်ကြီးကတိုက်တွန်းထားပါတယ်။ရခိုင်မှာတွေ့ရတာများတယ်ဆိုပေမဲ့လို့เนาะမတရားနေလူတရားလူတရားရှေ့ကနေစပြီးတော့ခါကျရခိုင်နဲ့ရန်ကုန်နဲ့ဟမ်ဒီဟာဆိုလို့ရှိရင်မတိမရင်တော့ရှိလာတာကိုတွေ့ရပါတယ်။ပထမဆုံးအနေနဲ့ပြောမယ်ဆိုရင်87ရောဂါကရောဂါလက္ခဏာမပ ော့တော့ခုတည်းထိတော့တရားတော့မသိသေးပေမဲ့လို့ဘာတစ်ခုမှနော်ရှော့တော့လို့မရတဲ့အတွက်ကြောင့်မို့အထုခင်းဆက်ရမယ်ဒါကြောင့်ရန်ကုန်ပြည်သူလူထုရဲ့လို့မဟုတ်ပါဘူးတနင်္ဂနွေလောကပြည်သူလူထုအနေနဲ့ချမှတ်ထားတဲ့နော်လမ်းညွှန်ချက်တွေဖြစ်တဲ့မှာဖြစ်သွားမယ်ဆိုလို့ရှိရင်မတ်စတာပါဆိုတက်ကိုတက်ရမှာဖြစ်ပါတယ်ဒါဟာကိုယ့်အတွက်လိုအပ်လို့ပြောတာဖြစ်ပါတယ်
ကဲယောဂကုသမှုတွေစတင်ခဲ့တဲ့ရခိုင်ပြည်နယ်မှာတော့မလိုအပ်ရင်အပြင်မထွက်ဖို့နဲ့ခရီးသွားလာမှုတွေကိုလည်းကန့်သတ်ထားပါတယ်။ယောဂကုသမှုတွေတိုးလာနေတဲ့ရန်ကုန်တိုင်းအတွင်းက9မြို့နယ်မှာလည်းယောဂကုသမှုအန္တရာယ်ကိုထိန်းချုပ်နိုင်အောင်တတ်နိုင်သမျှအိမ်မှာပဲနေကြဖို့ညွှန်ကြားထားပါတယ်။ယောဂပိုးရှိသူတွေနဲ့ထိတွေ့မိတာယောဂဖြစ်ပွားရာဒေသကိုသွားလာခဲ့ဘူးလား။ကို့မှာယောဂလက္ခဏာတွေ့ရတယ်လို့တန်တရားရှိတဲ့ဆိုရင်နိစ္စရကျန်းမာရေးဌာနတွေကိုဆက်သွယ်ပြီးတော့အစစ်ဆေးခံကြဖို့ကိုလည်းကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကတိုက်တွန်းထားပါတယ်ရှင်။ကျမအိမ်တနာထွန်မှာရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်
။ကိုဘက်ကယောဂနဲ့ကြုံနေရတဲ့ရခိုင်ပြည်နယ်မှာဒီအပိုင်းပြစ်ခတ်မှုတွေဆက်လက်ဖြစ်ပေါ်နေတာကြောင့်နောက်ထပ်ထောင်နေရှိတဲ့ဒေသခံတွေဘေးလွတ်ရာတင်းရှောင်နေရတဲ့အကြောင်းပြောပြပါမယ်။ကျွန်တော်တက်နိုင်ပါ ရခိုင်ပြည်နယ်မှာကာယွာကကူးစက်ခံရသူဒီပြူလူနာတွေဆက်တိုးနေချိန်မှာပဲစီရေးတိမ်မာမှုတွေကြောင့်ဒေသခံတွေဘဲလော့ရတင်းချောင်နေကြရတာဖြစ်ပါတယ်။ဒီအပိုင်းတွင်ပြစ်ခတ်မှုတွေထိခိုက်သေဆုံးမှုတွေနဲ့ဖမ်းဆီးစစ်ဆေးမှုတွေကြုံနေရတဲ့ကြောက်တော်မြို့နယ်မှာဆိုရင်လေလုံခြုံရေးစိုးရိမ်မှုကြောင့်ထောင်နေရှိတဲ့ဒေသခံတွေဘဲလော့ရတင်းချောင်နေကြရတယ်လို့ရခိုင်တိုင်းဒေသမြို့နယ်စုများစေရုံ REC ပြောခွင့်ရကိုစိုးစိုးထွန်းကပြောပါတယ်။အဲ
ရသူတို့ကလောလောဆယ်မှာနေရောသွားရောအရင်ခေတ်တွေ့တာပေါ့နော်။အခုလိုကိုဗစ်ကူးစက်နေတဲ့ကာလဆိုတော့ပိုပြီးတော့မဆုံးရတဲ့အခြေအနေမှာရှိပါတယ်ဗျာ။အဲဆိုတော့လောလောဆယ်ကျွန်တော်တို့ခမဲနာကတော့လူကြီးလိမ့်ထောင်ကျော်လောက်ရှိနေကြတာဖြစ်နေတဲ့ဒီကနေ့
ကျောက်တော်မြို့ရဲ့မြောက်ဖက်ကလတန်မြေရှိဘက်ကမှတည်ရှိတဲ့ကျေးရွာတွေမှာလည်းလုံခြုံရေးစိုးရိမ်တာကြောင့်ဒေသခံတွေတင်းရှောင်နေကြရတယ်လို့ကိုတိုင်ထွက်ပြေးနေရတဲ့တာစီရွာသားတို့ကပြောပါတယ
်။မင်းကထွက်ရတာဗျာ။မြန်မာတပ်မတော်ကလည်းလည်းအကြည့်ငယ်ရွာတွေကိုဝပြီးတော့ဖြစ်သေးတယ်။နောက်ပြီးတော့လူတွေကဖန်စီတယ်။အဲဒါကြောင့်ဒီရွာတွေရွာသားတွေကအခုကျောက်လိုက်ပြီးတော့ဒီကရွာတွေကိုထွက်ပြေးကြတာပေါ့။အဲထွက်ပြေးတဲ့နေရာမှာလူကတော့အများကြီးပဲ။ကျွန်တော်ခမ်းမလာတော့လူလေးကဆောက်လာတော့ရှိနေတယ်။ဟုတ်ကဲ့ပါဗျာ။တာစီရယ်ရှိတယ်ရှိတယ်တိုက်ရင်နောက်ပြီးတော့ဒီအကုန်လုံးကအလီဂျွန့်ချက်ပုံစံအားရရတယ်အကုန်လုံးဆက်ကြတာပေါ့
ဒီအပိုင်းတွင်ပြစ်ခတ်မှုတွေကြောင့်ထိခိုက်သေဆုံးမှုတွေရှိခဲ့တယ်လို့အဲ့ဒီထက်ကတချို့ကတော့ကြောက်တော်ဆေးရုံမှာဆေးကုသမှုခံယူနေရတယ်လို့ကြောက်တော်ဒေသခံဦးကျော်လန်းမြင့်ကပြောပါတယ
်အခုကျွန်တော်တို့ပြည်ရတလောက်ကတော့ကြောက်တော်ဆေးရုံမှာဆေးကုသမှုခံယူနေတဲ့လူတွေကတော့ဒီလိုပဲတပတ်ကအမျိုးသမီးတူရယ်ဒီတက္ကသိုလ်ဖက်ကအမျိုးသားလူနဲ့အမျိုးသမီးတူကိုဆေးကုသမှုခံယူနေပါတယ်
ကိုနာပိုင်းရဲ့ကူးစက်မှုတွေဆန်ရှင်တိမ်များလာနေတဲ့ရခိုင်ပြည်နယ်မှာခုဆိုရင်ခမ်းမန်းရှိဒေသခံ3သိန်းကျော်စစ်ဘေးကနေတင်းချောင်နေကြသလိုနောက်ထပ်လေးထွက်ပြေးနေရစေဖြစ်တယ်လို့ရခိုင်တိုင်းသားမျိုးနွယ်စုများစေရုံ REC ရဲ့စစ်တမ်းမှာဖော်ပြထားပါတယ်အခုလိုကာယောဂဘေးကြုံနေရတဲ့အချိန်မျိုးမှာစီရေလှောက်ရှားမှုတွေကိုရတန်းဖို့လိုတယ်လို့လည်းအဖွဲ့ရဲ့ပြောခွင့်ရကိုစောစောထွန်းကပြောပါတယ
်ဒီကာလတွေမှာပြည်ပြည်ရဲ့ထိထားဖို့သူတို့စီမတကူနေချာတာဖို့စီရေလှောက်မှုတွေမလုပ်ဖို့ပေါ့နော်ဒီကိစ္စတွေရဲ့ဒီတော့ဒီစီကျမရေကိုတောက်စုပြီးတော့မှာဒီအချိန်မှာတော့ဒါကိုဟိုဆန္ဒထားပြီးပါသူတို့ပြောတာရှိပါတယ်ကြာဒါပေမဲ့မရှိနိုင်သေးဘူးနော်တော်တော်များတော်တော်လေးကိုစင်ကောပြရတဲ့အချိန်တွေမှာရှိပါတယ်ဒါလည်းပြတ်ပြတ်ပြီးတော့ဒီနိုင်ငံတော်ဘက်ကဒီအတူအတောင်ရှိနေတဲ့ကတော့တိုင်းပြည်နဲ့ဒီနိုင်ငံတော်တမနာကြီးတို့လည်းပုံကိုယ်တွေကဘာမှမပြောတဲ့ခါကျတော့လည်းပဲကိုကျွန်တော်တို့အနေနဲ့တော်တော်လေးကိုအားနေရပါတယ်
မြန်မာနိုင်ငံရှိဆိုင်ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းရေးမှူးယူကတော့ကပ်ဘေးသိမ့်နေတဲ့အချိန်တိုက်ခိုက်မှုတွေရပ်ဆေးဖို့မနေ့တုန်းကပဲထပ်မံတိုက်တွန်းထားပါတယ်။ကမ္ဘာတဝန်းကာယယောဂာနဲ့ရင်ဆိုင်နေရရှိမှာတိုက်ခိုက်မှုတွေရပ်ဆေးကြဖို့ကုလသမဂ္ဂတွင်းရေးမှူးချုပ်ရဲ့တိုက်တွန်းချက်ကိုနောက်ထောင်ဖို့ကာယယောဂာရောစစ်ဘေးပိုင်ခံနေရတဲ့ရခိုင်ပြည်နယ်မှာဒေသခံတွေအရေးကြီးတဲ့တဲ့ရင်ချက်လက်တွေရရှိနိုင်အောင်အင်တာနက်ဝန်ဆောင်မှုတွေပြေဝပြန်ဖွင့်ပေးဖို့ကိုလည်းတိုက်တွန်းထားပါတယ်ခင်ဗျာ။ကျွန်တော်တတ်နိုင်ရခိုင်ပြည်နယ်ကနေတင်ပြပို့ထားတာဖြစ်ပါတယ်။
နိုင်ငံမှာကိုဗစ်ကရောဂါကူးစက်မှုတွေတိုးလာနေတဲ့အပေါ်စိုးရိမ်မှုတွေကြောင့်အင်းနီနာချင်းထိုင်းနိုင်ငံကနေဆက်ဒေသတွေမှာရောဂါကူးစက်မှုထိန်းချုပ်ကာကွယ်ရေးတိုးမြင့်ဆောင်ရွက်နေတဲ့အကြောင်းပြောပြပါမယ်။ကျမမအေးမှာပါမြန်မာနိုင်ငံနဲ့နေဆက်ဒေသတွေမှာကပ်ရောဂါကာကွယ်ထိန်းချုပ်ရေးအစီအစဉ်တွေကိုထိုင်းနိုင်ငံကဆက်လက်တိုးမြင့်လာနေရမှာအခုနောက်ဆုံးအဓိကနေဆက်ဆက်သွယ်ရေးလမ်းကြောင်းဖြစ်တဲ့တက္ကသိုလ်မှာဆိုရင်လည်းအဝင်အထွက်တွေကိုတင်းကျပ်လိုက်ပါတယ်။မြောက်ပြည်ဘက်ကနေဝင်လာနေတဲ့ကုန်တင်ကားတွေမှာကောင်းမောင်းသူနဲ့နောက်တူဦးသာလိုက်ပါဝင်ပြုပြီးလူပိုတင်ဆောင်ခဲ့မပြုကြောင်းတက်ခရင်အုပ်ချုပ်ရေးမှူးရုံးကဒီကနေ့ကြေညာချက်ထုတ်ပြန်လိုက်ပြီးတဲ့နောက်နေဆက်ဝင်ထွက်တွေမှာကြုံရတဲ့အခြေအနေကိုတော့မြောက်ဝတီမျိုးကကောင်းမောင်းသမားတူကအခုလိုပြောပြပါဗ
ျ။ဒီနေ့မှထုတ်တာမနေ့ကညမရတော့
။အော
်ဒီနေ့ထိရရတယ်။ဒီနေ့ဒီမှာစပယ်ယာတယောက်လိုက်လို့ရတယ်လို့။မနေ့ကညမနေ့ကညစပြီးတော့တယောက်ကာလမတယောက်ပဲလာမယ်လေ။ကုန်တယ်ရလာလို့ရတယ်လေ။ဒါကတော့ကျန်းကျန်းလာဒီကရရလာအဲ၆ဘင်းကလူတရားလာလို့ရတယ်။
ထိုင်းမြန်မာနယ်စပ်ရဲ့အဓိကတကားပေါက်ဖြစ်သလိုမြန်မာနိုင်ငံသားတွေအများဆုံးဝင်ထွက်သွားလာနေတဲ့နယ်စပ်လည်းဖြစ်ပါတယ်။မြန်မာနိုင်ငံသားအများပြားနေထိုင်နေကြတဲ့တက္ကသိုလ်မဲဆောက်မြို့မှာတော့ကပ်ရောဂါပြန့်ပွားလာတဲ့အန္တရာယ်ကိုကြိုတင်ပြင်ဆင်ကာကွယ်ကြဖို့ကိုလည်းထိုင်းကျန်းမာရေးဌာနကသတိပေးထားပါတယ်။ထိုင်းနိုင်ငံမှာရောဂါကူးစက်မှုတွေညှော့နှဲလာတာကြောင့်ကပ်ရောဂါကာလကန့်သက်ထိန်းချုပ်မှုတွေကိုပြန်လျှော့ပေးနေချိန်မှာပဲမြန်မာနိုင်ငံနယ်စပ်မှာတော့ပြန်လည်တင်းကျပ်လာနေတာပါ။ Yoga Kusame and Yego Tencho Po, the Yamawi, we all la to Rigo de Tayana Vandiga, Zatai Sudulu, Shafuiz, the Say Pansi Nivare, Meninagale, Tamiamaneze, Mesamu, Tassan do a Yakwe, Chitirani, Yele Jumo Piapi, Nyamanang and Pagani, Tang Bego, we all la, Tionang and that Taune, Nyamanang and that Ungole, Lujuita Fuega, Pansi by Bare, Nyamanang and Pega. COVID 19 ကယောဂဟာနေဆက်ဒေတာတွေကနေတဆင့်ထိုင်းဘက်မှာပြန်ပွားလာမှာကိုကာကွယ်တဲ့အနေနဲ့မဲဆောင်မြို့နယ်ကမြန်မာနိုင်ငံနဲ့နယ်နယ်မြေချင်းဖြစ်ဆက်နေတဲ့မိုးရေမြင့်နီးကထိုင်းရက်ွက်တွေဖြစ်တဲ့ထပ်ဆိုင်လူဝမဲပမဲကဆန်းမဲကိုမဲတောင်ရက်ွက်တွေကမြန်မာနိုင်ငံသားတွေတွာလာလှုပ်ရှားမှုတွေကိုထိုင်းရနာပိုင်းအဖွဲ့ပေါင်းစုံကနေညမပြတ်စစ်ဆေးနေပါတယ်ထိုင်းမြောက်ပိုင်းမှာနေဆက်ဖြ
ကျမမအေးမှာထိုင်းမြန်မာနေဆက်ကနေသတင်းပေးပို့နေတာပါ။ဗီအိုအေမြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုံးမြင့်တန်ကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှုဗီအိုအေမိုဘိုင်းအက်အသစ်ကိုစမတ်ဖုန်းတွေမှာဒေါင်းလုဒ်ယူနိုင်ပါပြီ။အန်ဒရိုက်ဖုန်းတွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store မှာ VOA Burmese ဆိုတဲ့ App ကိုဒေါင်းလုဒ်လုပ်နိုင်ပါတယ်။ VOA မြန်မာဌာနဆိုတဲ့လိုဂိုနဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်။ဒီ Application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ။ဒါရှိမြတ်ခင်�ျာအခုဆက်လက်နားဆင်ကြမှာကတော့မြန်မာအရေးသုံးသပ်ချက်အစီအစဉ်ဖြစ်ပါတယ်။ ဒီခိုင်ပြည်နယ်မှာကိုဗစ်-19ကာယောဂါကူးစက်မှုဟန်တာတိုက်ဖြတ်ရေးအတွက်နိုင်ငံတော်အစိုးရရဲ့လုံဆောင်ချက်တွေဟာနိုင်ငံရေးတန်တရားတွေအမြင့်မကြီးလင်မှုတွေကြောင့်အတားအဆီးတွေနဲ့ရင်ဆိုင်နေရသလားဆိုတာလူမှုအကျိုးဆောင်တူနဲ့ဆွေးနွေးဆုံးသတ်ထားပါတယ်။ကျွန်တော်ကျော်စံသားပါ။ဒီခိုင်ပြည်နယ်မှာအခုရေးတကြီးဖြစ်ပွားနေတဲ့ကိုဗစ်ကာယောဂါကိုဟန်တာတိုက်ဖြတ်ဖို့အတွက်အစိုးရနဲ့တာ
ပြည်နယ်ကလူထုအခြေပြုအဖွဲ့အစည်းတွေကောတက်တက်ကြွကြွပူပေါင်းဆောင်ရွက်မှုရှိကြပါရဲ့လားဝန်လက်ဖောင်ဒေးရှင်းအဖွဲ့ကိုပူးတွဲတည်ထောင်သူတူလည်းဖြစ်အဲ့ဒီအဖွဲ့ရဲ့ဒါရိုက်တာလည်းဖြစ်တဲ့ကိုခန်ကောင်းဆောင်ကအခုလိုဆက်တင်ဆွေးနွေးပါရယ
်ဟုတ်ရှိပါတယ်ပထမဒီ every matter ခင်မှာလဲကိုဗစ်နဲ့ပတ်သက်ပြီးရဖက်ပွဲစီတွေပေါ့နော် brain network လို့နောက်တစ်ခါကျွန်တော်တို့ AHD ပေါ့ American Humanitarian Coordination Team လို့အဲ့ဒါ center တွေဖွင့်ခဲ့ပါတယ်အဲ့ဒီမှာအစိုးရလေးပူပေါင်းပါဝင်မှုလေးအကောက်ခဲ့တယ်အခုဆိုရင်ကျွန်တော်တို့ဒီ volunteer တွေလည်းအများကြီးပြင်ဆင်ထားကြတယ်နောက်အခုဒီရပ်ပိုင်းမှာပဲကျွန်တော်တို့ we love rakhai ဆိုပြီးတော့မှလူထုအခြေပြုအဖွဲ့တစ်ခုဖွင့်စည်းကြတယ်အဲ့ဒါကအစိုးရရဲ့လိုအပ်ချက်တွေမှာတက်မရေးဆိုင်ရာလိုအပ်ချက်တွေမှာကုညီမဲ့ volunteer ရောကျမရဲ့အထောက်အကူပြည့်စုံတယ်ရောကျွန်တော်ဘလို့ကုညီကြမလဲဆိုတဲ့ဟာပေါ့အဲ့ဒါမျိုးတွေလုပ်နေကြတာပေါ့အတော့ရှင်တာကတော့ရခိုင် CSO တွေကလည်းဒီကိုဗစ်ဘေးမှာကုညီကြမယ်ဆိုတဲ့ဟာအချိန်မီရှိနေကြတယ်ဒါပေမဲ့အစိုးရဘက်ကိုထောက်ကြပြီးပြောမယ်ဆိုတော့အစိုးရဘက်ရဲ့ကန့်လန့်မှုကနောက်နေ့တွေအစိုးရရဲ့ဖိတ်ခေါ်မှုပိုင်းမှာတော့အားနည်းနေတယ်ဥပမာရန်ကုန်လိုမျိုးမကွေးလိုမန္တလေးစသည်အပြင်ပေါ့လေတိုင်းဒေသတွေကလူမျိုးတွေကိုဒီ volunteer ခေါ်တာပဲရှိတယ်ရခိုင်ကလူမျိုးတွေကိုကျွန်တော်တို့ဒီ announce လုပ်တာဘာမှမရှိဘူးဒီနေ့
နောက်တစ်ခုကကျွန်တော်က social media တွေမှာတွေ့ရတယ်တချို့လည်းပဲတာဝန်ရှိတဲ့ပုဂ္ဂိုလ်တွေဘက်ကညှိတော့တာလည်းကြားတယ်ရခိုင်ပြည်ကလူတချို့ရဲ့သဘောထားဟာအစိုးရရဲ့လိုရက်ကိုသူတို့ကအကောင်းမမြင်ကြဘူးသူတို့ရဲ့လိုရက်ဟာစွတ်တံပါပဲလုပ်နေတယ်ဆိုပြီးတော့အတိတ်ပဲတလွဲကောက်ယူပြီးတော့မှရေးသားကြတာကိုလည်းတွေ့ရပါတယ်ဆိုတော့ဒီကိစ္စတွေကိုတော့ဘယ်လိုပြေပြောက်အောင်လုပ်သင့်သလဲအဲ့ဒီပြည်သူတချို့ကအဲ့လိုမြင်နေကြတာကအလွဲအမှားလို့ကျွန်တော်ကတော့ထင်တာပဲဒီမှာ online ကနေပြီးတွေ့နေရတာကတော့အဲ့ဒါကိုတက်မှတ်ငေါ်ဘယ်လိုလုပ်နိုင်မယ်ထင်ပါလဲ
ဟုတ်အတီးကတော့ဒီကာလမှာကျွန်တော်တို့ဒီနိုင်ငံရအများထုံးမှုတွေဆိုတာကိုလည်းကျွန်တော်တို့တွေ့နေရတယ်ဒီ covid ကဟိုအစ်မဟုတ်ဘူးပေါ့လေအဲ့လိုမျိုးပြောနေတဲ့ဟာတွေလည်းကွာလာလာပေါ့လေ messenger တွေကနေပို့တယ်ဒါလွေးမားတဲ့အယူဆတစ်ခုဖြစ်ပါတယ်ကျွန်တော်မြင်တာကတော့ဒီကိုဗစ်ကတော့ကျွန်တော်တို့ရခိုင်ပြည်မှာဆိုရင် silent carrier တွေအများကြီးရှိနိုင်တယ်လို့ပထမ like ကလေးကကျွန်တော်တို့သုံးသပ်တယ်။နောက်တစ်ခုကတော့ကျွန်တော်တို့ရပ်ဘက်ပွဲစီတွေရောနဲ့ရောပြည်သူတွေနဲ့ရောအစိုးရရဲ့ထုတ်ပြန်ချက်တွေ ကျမ၏ဒီဝန်ကြီးဌာနပေါ်လေအဲ့ဒါကထုတ်ပြန်ချက်တွေကိုလိုက်နာဖို့လိုအပ်တာပေါ့နော်အဲ့လိုလိုက်နာမှုတွေမရှိဘူးဆိုရင်တော့ကျွန်တော်တို့ဒီပို့ပြီးတော့ဆိုးဝါးနိုင်တဲ့အခြေအနေမျိုးမှာရှိတယ်နောက်တစ်ခုကအစိုးရဘက်မှလူထုတွေရဲ့ယုံကြည်မှုမရှိဆိုတာကတော့ရှေ့မှာအုပ်ချုပ်ခဲ့တဲ့အစိုးရအဆက်ဆက်ရဲ့ဒီဝါဒဖြန့်ချီမှုပေါ့နော်ဝန်လင်းမြင်တာမှုတွေအားနေတဲ့အတွက်ကြောင့်ဖြစ်တယ်လို့ပဲကျွန်တော်ကသုံးသပ်မိပါတယ
်ဆိုတော့အဲ့ဒီဟာကိုတက်မှတ်ပြဖို့အတွက်ဘလို့များဆောင်ရွက်နိုင်မယ်ထင်ပါလေကိုခိုင်ကောင်းဆန်တို့အဖွဲ့အစည်းတွေအနေနဲ့ရောတခြားနိုင်ငံရေးသမားတချို့ကရောဒီကိစ္စကိုတက်မှတ်ပေးဖို့ဆောင်ရွက်နိုင်စရာအကြောင်းရှိပါသလားဟုတ
်အတီးကတော့ဒီဒါကကျမ်းမာရေးဆိုင်ရာဒီကပကဲယောဂါပေါ့နော်အဲ့တော့ရခိုင်မှာဒါကြုံနေရပြီဒါပါတီတစ်ခုရဲ့အရေးမဟုတ်ဘူးအစိုးရအဖွဲ့အစည်းတစ်ခုရဲ့အရေးမဟုတ်ဘူးလူမှုအဖွဲ့အစည်းတစ်ခုရဲ့အရေးမဟုတ်ဘူးဆိုတဲ့အမျိုးကျွန်တော်တို့ဒီနိုင်ငံပါတီတို့ရောအဲ့လိုခံယူချက်မျိုးနဲ့အလုပ်လုပ်ဖို့လိုအပ်တာပေါ့ဒါကိုကျမ်းမာရေးကိုကျွန်တော်တို့ကျမ်းမာရေးရှုထောင့်ကနေချင်းကပ်ဖို့လိုတယ်ဟိုဒီအချိန်မှာအစိုးရမို့လို့နိုင်ငံပါတီမို့လို့အနိုင်ရတာမို့လို့စသည်အပြင်အဲ့လိုဝိဝါဒကွေးတာတဲ့ရခိုင်ပြည်သူအကျိုးအတွက်ချိန်ရှုဖို့လိုအပ်တယ်လို့မြင်ပါတယ်ကျွန်တော်ကတော့အဲ့တော့အဲ့လိုလုပ်မယ်ဆိုရင်လည်းကျွန်တော်တို့လုပ်ရတဲ့အရာတွေရှိတယ်ပေါ့ဘာကစလုပ်ရမယ်ဆိုတော့အစိုးရအဖွဲ့အနေနဲ့ initiative လုပ်ရမှာပေါ့နော်အရပ်အဖွဲ့စည်းတွေနိုင်ငံပါတီတွေဟိုပူးပေါင်းပါဝင်ပြီးတော့ဒီရခိုင်ပြည်မှာဖြစ်နေတဲ့ဒီ covid ဒုတိယလှိုင်းကိုဘယ်လိုကာကွယ်တုံ့ပြန်ကြမလဲဆိုတဲ့အမျိုးထိတွေ့စဉ်းစားဖို့လိုအပ်တယ်လို့မြင်ပါတယ်
။နောက်တစ်ချို့ကတော့ဒီ internet ပိတ်ထားတဲ့ကိစ္စကြောင့်တမဲဝန်ကြီးဌာနကပြောလိုတဲ့ message တွေသတင်းစကားတွေဟာဒုက္ခကြုံရတဲ့သူတွေစီကိုဒုက္ခနဲ့ရင်ဆိုင်တွေ့တော့မဲ့လူတွေစီကိုမရောက်နိုင်ဘူးလို့ဆိုကြပါတယ်ဒီလိုနေရာမျိုးမှာကိုခိုင်ကောင်းစံတို့လိုလူမှုအဖွဲ့အစည်းတွေကဒီသတင်းစကားတွေတကယ်ရောက်အောင်တနည်းနည်းနဲ့ဆောင်ရွက်နိုင်တဲ့အခြေအနေမရှိဘူးပါခင်ဗျာအင်တာနက်ပိတ်ထားတော့မကောင်းတာတော့မှန်တာပေါ့လေမကောင်းတာတော့မကောင်းဘူးလက်မခံသင့်ဘူးဖွင့်ပေးသင့်တယ်သို့တော်လည်းပဲဒီလိုပိတ်ထားတဲ့ဆိုပြီးတော့ထိုင်နေရမလားတခြားနည်းနဲ့ရောက်နိုင်အောင်ဘယ်လိုလုပ်နိုင်မလဲခင်ဗျာဒီသတင်းစကားတွေလူထုထဲကိုရောက်နိုင်အောင
်အင်တာနက်ပိတ်ထားတယ်ဆိုရင်ဖွင့်ပို့တောက်တာကဒါတဘာဝလက်တွေ့ဖြစ်တယ်ဒါပေမဲ့လို့မရဘူးဆိုရင်ကျွန်တော်တို့ဘယ်လိုလုပ်မလဲဆိုတော့တချို့အရက်ကကိုယ်စီတွေကတော့ဒီ IDV camp တွေကိုရေဒီယိုဖြန့်ဝေမှာပေါ့နော်ဟိုအထူးသဖြင့်တော့ဒီမြို့ပေါ်မှာတော့အင်တာနက်ပိတ်ထားပြီမေးလို့သတင်းဌာနတွေပေါ့ဥမာ DBB လို့မြစ်မာတို့ပေါ့နော်လူလူချင်းများတဲ့သတင်းဌာနတွေဥမာ VOA BBC RF စသည်အပြင်သတင်းဌာနတွေမှာလည်းဒီကိုဗစ်ဆိုင်ရာဆောင်ရယ်ဆောင်ရယ်တွေကိုကျန်းမာရေးဆိုင်ရာအချက်လက်တွေလိုက်နိုင်ရင်အဲ့ဒါမျိုးတွေကိုကျွန်တော်တို့ design မမဲ့ကုန်လွင်ပေးမယ်ဆိုရင်တော့ကျွန်တော်တို့ဒီအင်တာနက်ကအခက်ခဲရှိပေမဲ့လို့ကြော်လွှမ်းနိုင်တဲ့အရာတွေရှိတယ်။နောက်ပြီးတော့ဒီကျမရေးနဲ့အောက်တောက်ဝန်ကြီးဌာနနဲ့ထုတ်ပြန်တဲ့ကျွန်တော်တို့လိုက်နာသိတဲ့အချက်တွေကိုဒီနိုင်လို့မျိုးပေါ့လေပမ်ဖလက်လို့မျိုးကျွန်တော်တို့ဖလိုင်ယာမျိုးပေါ့အဲ့လိုမျိုးဖြန့်နေတာမျိုးကဒီအချိန်မှာပို့ပြီးတော့ခရီးရောက်တယ်လို့မြင်ပါတယ်
ဆိုတော့ကိုခန်းကောင်းဆန်ပြောခဲ့တယ်တချို့ social media တွေထဲမှာဒီ covid တောင်မှအတုလောက်တာရခိုင်ကိုနှိမ်ကျင်လို့နာရခိုင်ကလူတွေကိုမစွာမလားလမ်းတွေပိတ်ထားတာကိုသူတို့ကအပြစ်တင်ပြီးတော့ပြောကြတယ်တကယ်တော့ဒီ social distancing တို့ lockdown လောက်တာတို့ကတော့တကယ်လိုအပ်လို့လုပ်တယ်လို့ထင်တာပဲကျွန်တော်ကတော့ဒီဆိုတော့ဒီကိစ္စတွေနဲ့ပတ်သက်ပြီးတော့တလွဲအတိတ်ပဲဖွင့်ပြီးတော့အမြင်မှအောင်ရေးနေကြတဲ့ social media activist တချို့ရဲ့လူရက်ကူရောဟန်တာထိုင်မဲ့နီလန်ရှိပါလားကိုခိုင်ကန်းဆောင်တို့အထူးသဖြင့်အဲ့လူမှုကျိုးဆောင်လူပွေအဖွဲ့အစည်းတွေကပဲတက်နိုင်မယ်ထင်ပါတယ်ဘယ်လိုနီလန်များစဉ်းစားမိပါလဲဒီဟာကိုတောက်ဖို့
ကျွန်တော်တို့မြန်မာနိုင်ငံမှာတော့ဒီကွာလာလာနောက်မမမကတဲ့တွေဖြန့်ချီတယ်ဆိုတဲ့ဟာမျိုးတွေကဟိုအများကြီးရှိနေတာပေါ့လက်ရှိမှာလည်းကြုံနေရတယ်အဲ့တော့ကျွန်တော်တို့ရက်ဖက်ဖွဲ့စည်းတွေကိုနိုင်ကဘာလို့ရမလဲဆိုတော့ဒီကျမရေးဆိုင်ရာတင်းဆက်လက်တွေကိုမမမမပေါ့အင်တာနက်ရတဲ့လူတွေကလူမှုစာမျက်နှာတွေမှာပြောနိုင်တယ်လို့တစ်ဖက်မှာလည်းသတင်းဌာနတွေကိုကျွန်တော်တို့ message ပို့ဖို့အရေးကြီးတယ်လို့သတင်းစကားပေးဖို့အရေးကြီးတယ်လို့မြင်ပါတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ကဒီဖြစ်စဉ်ဟာတကယ်ဖြစ်နေတာပါပဲ။ရခိုင်မှာဒီဒုတိယလိုင်းရှားဖြစ်တယ်ဆိုတော့ပို့တွေလူနာတွေရှိတယ်။ထို့နည်းလည်းကောင်းကျွန်တော်တင်နေဟိုရခိုင်မှာမဟုတ်ဘူးပေါ့လေရန်ကုန်လိုလူစုလူဝေးနဲ့နေတဲ့နေရာမျိုးမှာလည်းတကယ်တမ်းရှင်းရှင်းပဲဆိုတော့တွေ့နိုင်တာပေါ့။အဲ့တော့ဘလိုပဲဖြစ်ဖြစ်ပါဒီကောလာဟာလာတွေပြပပြအောင်ဒီဖြည့်ဖြတ်နိုင်အောင်ပေါ့နော်ဒါဒီတင်းကတော့မန်လေဒီတင်းမမှန်ဘူးဆိုရင်ဟာမျိုးကိုတယောက်ချင်းစီကနေလိုက်လုပေးမယ်ဆိုရင်လဲဒီဟာကြီးကထိန်းချောင်းနိုင်တဲ့အရာတစ်ခုလို့မြင်ပါတယ
်နောက်တစ်ခုကအဲ့ဒီကိုဗစ်ကယောဂါဆိုတာဟာနည်းနည်းရှိတာမဟုတ်ဘူးတက္ကသိုလ်ရင်ဆိုင်နေရတဲ့ပြဿနာဖြစ်တဲ့အတွက် ကဘာကောင်းဆောင်တွေအမျိုးမြင့်ကြီးတဲ့ပုဂ္ဂိုလ်တွေကုလသမဂ္ဂတို့လိုအဖွဲ့အစည်းတွေကရန်သူမိတ်ဆွေနိုင်ငံချင်းလည်းမပြိုင်ကြနဲ့အကုန်လုံးပူးပေါင်းတိုက်ဖြတ်ကြပါလို့ပြောနေတယ်။ဆိုတော့မြန်မာနိုင်ငံမှာလည်းပဲဒီလိုကြုံရတာပဲအထူးသဖြင့်ရခိုင်ဒေသဆိုရင်နိုင်ငံရေးအဖြစ်ပဋိပက္ခတွေတိုက်ပွဲတွေပြင်းထန်နေတဲ့ဒေသဒီနေရာမှာရောရန်သူမိတ်ဆွေဆိုတာကိုခဏဘေးဖယ်ပြီးတော့ပူးပေါင်းဆောင်ရွက်ဖို့စိတ်ကူးစိတ်ဓာတ်များမရရဘူးလားတစ်ဖက်ကလည်းပဲတောင်းဆိုကြတာပဲဒီအချိန်မှာအပြစ်ခတ်ရဆဲပြီးတော့ဒီကိစ္စကိုပူပေါင်းလှုပ်ဆောင်ကြပါတိုက်ဖြတ်ကြပါလို့ဆိုတော့အဲ့ဒီအတွက်အလားအလာကောရှိနိုင်သလားဘာများအဟံတာဖြစ်နေလဲအဲ့ဒီအတွက
်အတီးကတော့ကျွန်တော်တို့ဒီဒီခိုက်ပြင်းနေအစိုးရအနေနဲ့တော့၎င်းပြည်ထောင်စုအစိုးရအနေနဲ့တော့၎င်းလှုပ်ဆောင်လို့ရတဲ့အရာတွေရှိပါတယ်အဲ့ဒါကဘာလဲဆိုတော့ပြည်ထောင်စုအစိုးရကဒီကိုဗစ်ကာလမှာတိုင်းရင်းသားနဲ့ကိုဗစ်စီးပွားနဲ့ပူးပေါင်းဆောင်ရွက်မယ်တို့နောက်ပြီးတော့မှဒီ EU လက်မထိုးထားတဲ့အဖွဲ့တွေကိုဒီကိုဗစ်ကာလလှုပ်ဆောင်မှုအတွက်ဒီငွေချေပံ့ပိုးတာတို့အရေးကြီးမယ်လို့မြင်ပါတယ်ဒါမျိုးလှုပ်ဆောင်ဖို့အတွက်ဆိုရင်တက်မတော်ရဲ့အထက်ကတည်းကအရေးကြီးတယ်လို့မြင်ပါတယ်ဘာကြောင့်လဲဆိုတော့ဒီကိုဗစ်ကာလမှာစီးရဲရက်ဆိုင်မှုကရခိုင်ကိုချန်လန်းပြီးတော့လှုပ်တဲ့ဟာလဲဒါအရေးကြီးတဲ့အချက်တစ်ချက်ပါတကယ်ကကိုဗစ်ကာလမှာအိုအကြံဖက်အဖွဲ့ပဲဖြစ်ပါစေအောင်တော့ကျွန်တော်တို့ကလူသားချင်းစာနာနဲ့ကျန်းမာရေးဆိုင်ရာရှုထောင့်ကိုရတာကျွန်တော်တို့ကတိုင်းသားညီကိုတွေလည်းဖြစ်တယ်အဲ့တော့အပြစ်ခက်ရဲစစ်စစ်ထဲမှာရခိုင်ရဲ့ကဏ္ဍကိုလည်းထိသွင်းစဉ်းစားဖို့လိုအပ်တဲ့အချက်တစ်ချက်လို့ကျွန်တော်ကထောက်ပြချင်ပါတယ်နောက်ပြီးတော့ UNO လို UN လို့အဲ့လိုနိုင်ငံတကာအဖွဲ့အစည်းတွေကိုကျွန်တော်တို့ဒီဒီပြင်ထဲမှာပေါ့လေလက်ရှိရခိုင်ပြည်နယ်မှာတခြားစီမံကိန်းလုပ်ငန်းတွေကိုလုပ်ခွင့်မပြုရင်တောင်မှဒီကိုဗစ်ဆိုင်ရာကျမရဲ့ဆရာလုပ်ငန်းတွေကိုလှုပ်ဆောက်ဖို့အတွက်အစိုးရအနေနဲ့ခွင့်ပြုဖို့စဉ်းစားသင့်တယ်ဆိုတဲ့အချက်ကိုလည်းကျွန်တော်ကထောက်ပြချင်ပါတယ
်ဟာနောက်ဆုံးတစ်ခုသတိရမိတာကဒီကိုဗစ်ကရောဂါဖြစ်ခါစားကဒီအစိုးရကအကြမ်းဖက်အဖွဲ့လို့သတ်မှတ်ထားတဲ့ရခိုင်တပ်တော် AA အဖွဲ့ကလည်းကိုဗစ်ကရောဂါနဲ့ပတ်သက်ပြီးတော့ပြည်သူတွေကိုသူတို့ကျန်းမာရေးတာဝန်ရှိတဲ့ပုဂ္ဂိုလ်တွေတကယ်ကြွန့်ကျင်တဲ့အစီအမြင်နဲ့သတိပေးပြောကြတာလည်းကျွန်တော် online မှာတွေးမိပါတယ်သူတို့သူတို့ဘက်ကလည်းပဲဒီကာယယောဂါကိုတိုက်ဖြတ်ဖို့ဆန္ဒရှိနေအစိုးရကလည်းတိုက်ဖြတ်ဖို့ဆန္ဒရှိနေဆိုရင်ကျန်တဲ့ကွဲပြားမှုကိုဖယ်ထားပြီးတော့ဒီကိစ္စအတွက် ad hoc cooperation board ဒီကိစ္စအတွက်အထူးသဖြင့်သူတို့ညှိနှိုင်းဆောင်ရွက်မှုများရှိလာနိုင်အောင်တစုံတရာဘယ်လိုလုပ်သင့်နေထင်ပါလဲအဲ့ဒါလွှတ်တော်ကိုယ်စားလှယ်တွေကများလုပ်နိုင်မလားလူမှုအဖွဲ့အစည်းတွေကများစိတ်ဆော်ပေးနိုင်မလားအဲ့လိုလုပ်တဲ့လူတွေကအပြစ်တင်ခံရမလားအပြစ်မြင်ပြီးတော့အေးအေးယူခံရဖို့ရှိနေလားခိုင်ကောင်းဆောင်ရဲ့သဘောထားကိုအကျဉ်းချုပ်လေးနောက်ဆုံးသုံးသပ်ပြပါခင်ဗျာ
ဟုတ်အဓိကတော့ဒီလုံးနဲ့မှာအေကလည်းကျွန်တော်တို့ဒီကန့်လန့်တာရှိတယ်ကိုဗစ်ကာလမှာဆိုရင်သူတို့ပေါ့ဆောင်ရွက်မယ်နောက်ပြီးတော့အေရဲ့တောက်ဆောင်တယောက်ဖြစ်တဲ့ဒီဒေါက်တာညိုထောင်ကလည်းဒီကိုဗစ်နဲ့ပတ်သက်ပြီးတော့အမြင်ဖွင့်လောက်တာတွေရှိတယ်နောက်ကျွန်တော်တို့ဒီမြေပြင်မှာတည်င်းရလဲဥမာချင်းပြင်းနေတဲ့ကဘလဝမျိုးနေတဲ့မှာဆိုရင်လည်းဒီကိုဗစ်ဆိုင်ရာဒီ coordinate center တွေကိုအေအေတို့ကအသိပညာပေးတယ်အမြင်ဖွင့်တယ်လုပ်တယ်ပေါ့လေတည်င်းတွေကြားရတာပေါ့အဲ့တော့ကျွန်တော်မြင်လာတော့အဓိကကြီးအစိုးရနဲ့တက်မတော်ပေါ်မှာပူပီတာပေါ့ဒီကိုဗစ်ဖြစ်ဖြစ်ပေါ့လေဥပါဒ်တွေအယူဆတွေပွဲပေးမယ်လို့ဒါသာမျိုးသားလုံးနဲ့ဆိုင်တဲ့ညမတမျိုးသားလုံးနဲ့ဆိုင်တဲ့ကျမရဲ့ဆိုင်ရာရှူတော့နေတဲ့ရှင်းကပ်ဖို့အရေးကြီးတယ်လို့မြင်ပါတယ်။ဒါကြောင့်ဟိုတစ်ဖက်လက်နက်ကအဖွဲ့တွေလည်းဟိုသဖွားထားကြီးပြီးတော့ဒီကိုဗစ်ကာလမှာပူပေါင်းဆောင်ရွက်အဖြစ်ခြားဖို့ဖြစ်သွင်းစဉ်းစားဖို့လိုအပ်တယ်လို့မြင်ပါ
ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်တွေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင
်။မြန်မာနိုင်ငံမှာ COVID-19 ရောဂါပိုကူးစက်ပြန့်နှံ့မှုတွေဟာကွာရန်တင်းလုပ်ထားတဲ့နိုင်ငံသားပြန်တွေမှာသာအနည်းငယ်တွေ့ရှိနေခဲ့ပြီးပြည်နှင်းကူးစက်မှုတွေမရှိသလောက်နှေးပါခဲ့ရကနေပြီးခဲ့တဲ့ရက်သက်တပတ်အတွင်းမှာတော့ရခိုင်ပြည်နယ်စစ်တေမြို့ကနေစတင်ပြီးပြည်နှင်းကူးစက်မှုတွေရှိလာတာကြောင့်အားလုံးစိုးရင်ပူပန်နေကြတဲ့ဒုတိယလိုင်းကူးစက်ပြန့်နှံ့မှုတွေစတင်ပြီးလို့ဆိုနိုင်ပါသလားလို့မေးကြည့်တဲ့အခါအထွေထွေရောဂါထုကူဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကသူ့ရဲ့အမြင်ကိုအခုလိုပြောပါရစေ။
အဲ့တော့မြန်မာနိုင်ငံအနေနဲ့ဆိုလို့ရှိရင်တော့အခုဒီစစ်တေမြို့ကနေစပြီးတော့ပြန့်နှံ့လာတဲ့ဒီကိုဗစ်ပြန့်နှံ့မှုကိုဆရာတို့အနေနဲ့ဒုတိယလိုင်းအနေနဲ့လို့ပြောလို့ရပါတယ်။ဘာလို့လဲဆိုရင်ဆရာတို့ရှေ့ပိုင်းမှာပထမအကြိမ်ကူးစက်မှုဖြစ်ပြီးတဲ့နောက်ပိုင်းမှာတွေ့ရှိရတဲ့ဒီ COVID-19 ရောဂါပိုးဝင်ရောက်သူအများစုဟာဒီနိုင်ငံသားပြန်နေတဲ့ quarantine center မှာထားတဲ့သူတွေကနေ positive ဖြစ်တာဖြစ်ပြီးတော့ဆရာတို့လူမှုအတွင်းကနေရောဂါပိုးရှိတဲ့လူတွေမတွေ့ရှိရတာတော်တော်ကြာသွားပြီဖြစ်တဲ့အတွက်ကြောင့်အခုအချိန်မှာစတင်တွေ့ရှိလာခြင်းသည်မြန်မာနိုင်ငံအတွက်ဒုတိယလိုင်းစပြီလို့ပြောနိုင်ပါတယ
် Health Digest ကျန်းမာရေးဂျာနယ်မှာ Editor ချုပ်ဖြစ်သူဒေါက်တာဦးတင်မောင်ထွေးဒေါက်ထွေးစီမံကလည်းတပတ်တွင်းမှာပြည်တွင်းကူးစက်မှုတွေစံချိန်တင်မြင့်တက်လာတာကြောင့် COVID-19 ဒုတိယလိုင်းစတင်ပြီလို့သတ်မှတ်လို့ရတဲ့အကြောင်းအခုလိုသုံးသပ်ပြပါတယ
်ဒီဒုတိယလိုင်းပေါ့လေ COVID-19 ဒုတိယလိုင်းဆိုတာတကယ်တမ်းကျတော့ကျွန်တော်နိုင်ငံမှာအခုမှတကယ်ကိုစတာပါအဲ့တော့လေဆိုတော့ပြည်တွင်းကူးစက်မှုပေါ့လေပထမပိုင်းကိစ္စတွေကတော့ imported case တွေတခြားနိုင်ငံကနေပြန်လာတဲ့ဒီမြန်မာနိုင်ငံသားတွေဒါမှမဟုတ်နိုင်ငံသားတွေနေပြီးတော့တဆင့်ပြန်ကူးတဲ့ COVID-19 ဖြစ်ပါလေအဲ့ဒါအဲ့ဒီကတော့ shock ပေါ့လေပြီးခဲ့တဲ့ဟိုရပိုင်းလောက်ထီအောင်ကိုတပတ်လောက်ထီအောင်ကိုနိုင်ငံသားမှာသွားပြီးတော့ဝင်လာတဲ့ imported case တွေများပါတယ်အခု 3-5 ရက်အတွင်းမှာပြည်တွင်းမှာဘယ်မှမသွားဘဲနဲ့ပြည်တွင်းအခြေချင်းပဲကူးစက်တာတွေဖြစ်လာပြီဆိုတော့ဒါဒုတိယလိုင်းရဒီနေ့ဒီချိန်မှာတကယ်စပြီလို့တော့ပြောလို့ရပါတယ်အဲ့တော့ဒီကတော့ဒီဒုတိယလိုင်းကဒီမှာစပြီပဲဆိုကြပါလို့
COVID-19 ဒုတိယလိုင်းဖြစ်နိုင်နေဆိုတာကိုကြိုတင်မှန်းဆထားခဲ့ကြပြီမဲ့လူစုလူဝေးတင်းကျပ်မှုတွေကိုစီကံချက်တွေနဲ့အညီတဆင်ချင်းတတိထားပြီးတဖြည်းဖြည်းဖြေလျှော့ပေးခဲ့တာကိုတွေ့ရပါတယ် COVID-19 ပေါ်ပြည်သူလူထုရဲ့ဆွေးရင်ပူပန်မှုတွေဟာလည်းတဖြည်းဖြည်းလျော့နေခဲ့ကြတာပါလက်တလောအချိန်မှာပြည်တွင်းကူးစက်မှုတွေစံချိန်တင်မြင့်တက်လာတဲ့အပေါ်ဒေါက်တာဦးမောင်ကျော်နိုင်ကအခုလိုသုံးသပ်ပြပါတယ်
အဲ့တော့ဘာကြောင့်ဖြစ်ရလဲဆိုတာဆရာတို့ပထမအချက်အနေနဲ့ပြောရင်တော့ဂျီမျိုးစားပူဖြစ်တဲ့အတွက်ကြောင့်မလို့သူ့ဆီကနေကူးစက်မှုလွယ်တာပထမတစ်ချက်အနေနဲ့ပါပါတယ်ဒုတိယတစ်ချက်ကတော့ဒီယောဂပိုးသက်ဆောင်နေတဲ့လူတွေမှာလက္ခဏာမရှိဘူးလက္ခဏာမရှိတဲ့အတွက်ကြောင့်ကိုယ့်ရဲ့ပတ်ဝန်းကျင်မှာသွားလာလှုပ်ရှားနေတဲ့အခါမှာတာမန်လူကဲသူပဲသွားလာပြီးတော့သူ့နားမှာရှိတဲ့လူတွေကိုကူးစက်သွားတဲ့အတွက်ကြောင့်မလို့ကူးစက်နှုန်းများတယ်လို့ထင်ပါတယ်နောက်တစ်ချက်ကတော့တတိယတစ်ချက်ကတော့ပြည်သူလူထုအနေနဲ့ဒီကူးစက်ခံရမှုကိုကာကွယ်ဖို့အတွက်ကိုမှစနစ်တကျလိုက်နာမှုအားနေတဲ့အတွက်ပေါ့နော်အဲ့တော့ဒီယောဂဘိုးသက်ဆောင်တဲ့လူရောယောဂဘိုးမရှိတဲ့သူရောနှာခေါင်းစီးတက်ထားမယ်ဆိုရင်ဟိုကူးစက်မှုရာဂိုင်းနှုန်းကတော်တော်နည်းပါတယ်ဒါပေမဲ့ပြီးခဲ့တဲ့တစ်လအတွင်းမှာဆိုလို့ရှိရင်ဒီရန်ကုန်မြို့မှာအပကျန်တဲ့မြို့တွေမှာဆိုရင်ယောဂဘိုးဒီတွေ့ရှိတဲ့သူမရှိတဲ့မျိုးတွေမှာအထူးသဖြင့်ဒီနှာခေါင်းစီးတက်ဆင်မှုနှုန်းကအလွန်နည်းတဲ့အတွက်ကြောင့်မို့လို့လေဒီယောဂဘိုးရှိသူတယောက်ရှိလာတဲ့အခါမှာသူ့ရဲ့ပတ်ဝန်းကျင်ကိုကူးစက်မှုနှုန်းများတယ်လို့ဆရာအနေနဲ့ဒီအချက်သုံးချက်နဲ့ထင်ပါတယ
် COVID-19 ယောဂကူးစက်မှုတွေအခုထက်ပိုပြီးပြင်းထန်မလာစေဖို့အတွက်ပြည်သူလူထုအနေနဲ့ဘယ်လိုအချက်တွေကိုလိုင်းနာလှုံ့ဆော်မှုလိုအပ်ပါသလဲလို့မေးကြည့်တဲ့အခါဒေါက်ထွေးစီမန်းကအခုလိုပြောပါတယ
်ဒီလူထုထတဲ့နေရာတွေနော်သွားရင်းကိုရှောင်ရှောင်ချဖို့နော်အတက်နိုင်ဆုံးရှောင်ချဖို့အိမ်ပါမဲ့နေကြဖို့မတော်မဖြစ်သွားမယ်ဆိုလို့ရှိရင်လည်းအားလုံးသိပြီးသားပါပဲเนาะနှာခေါင်းစည်းပါးစပ်အစည်းတွေတက်ပြီးမှထွက်ကြဖို့မဖြစ်မနေထွက်ဖို့လိုမှာထွက်ဖို့နောက်တစ်ခါခုခံအားစနစ်ကောင်းအောင်နေထိုင်ကြဖို့ခုခံအားစနစ်ကောင်းလာအောင်တက်မိုင်းနဲ့ညီညွတ်တဲ့အစားအစာတွေမျှတတဲ့အစားအစာတွေပြည့်စုံစွာစားတော့ဖို့နောက်တစ်ခါ exercise ပေါ့เนาะတက်မိုင်းရည်ရည်ငန်းနေခုခံအားလေးငန်းနေလုပ်လို့ရှိရင်လည်းခုခံအားတက်စီတဲ့အတွက်ကြောင့်အဲ့ဒါတွေကိုလည်းပုံမှန်လုပ်ဖို့အကြံပေးချင်ပါတယ်
COVID-19 ရောဂါပိုးကူးစက်ပြန့်နှံ့မှုတွေဟာပြည်တွင်းကူးစက်မှုအဖြစ်ကိုရောက်ရှိလာနေပြီးထိရောက်တဲ့ထိန်းချုပ်ကာကွယ်မှုတွေမပြုလုပ်နိုင်ခဲ့ဘူးဆိုရင်ဒုတိယလိုင်းကူးစက်မှုအဖြစ်ကိုရောက်ရှိသွားနိုင်တာကြောင့်ပြည်သူတယောက်ချင်းစီနေနဲ့ပေါပေါဆဆသဘောမထားဘဲဂရုစိုက်ကာကွယ်ထားကြဖို့အရေးကြီးတဲ့အကြောင်းသတင်းပေးပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပါ
အခုတစ်ခါတော့တပတ်အတွင်းအားကစားသတင်းတွေကိုကျွန်တော်ရန်တိုင်းကခြေညာပေးသွားမှာဖြစ်ပါတယ် ဘာစလိုနာတိုက်စစ်မှုမဲ့စီကပြီးခဲ့တဲ့တပတ်မှာပဲအတင်းကနေထွက်တော့မယ်လို့ကြေညာလိုက်ပါတယ်။အခုလိုကြေညာလိုက်တဲ့အတွက်ဘောလုံးလောကတစ်ခုလုံးလှုပ်လှုပ်ရှားရှားဖြစ်သွားခဲ့ပြီးတော့မက်ဆီဘဲကိုပြောင်းမလဲဆိုတာကိုအားလုံးကစိတ်ဝင်စားနေကြပါတယ်။ယောဘထိတ်တန်အတင်းတချို့ကခေါ်ဖို့စိတ်ဝင်စားနေကြပေမဲ့အတင်းတိုင်းကတော့သူ့ကိုဝယ်ဖို့တတ်နိုင်ကြမှာမဟုတ်ဘဲနဲ့ Man City နဲ့ PSG တို့လောက်ပဲဝယ်နိုင်တဲ့အနေအထားရှိတယ်လို့ပြောရမှာပါ။ဒါပေမဲ့ Messi ဟာ Barcelona ကနေထွက်ဖို့ကိစ္စနဲ့ပတ်သက်ပြီးတော့သူ့ရဲ့နှီးပြဟောင်းဖြစ်တဲ့လက်ရှိ Man City နှီးပြကိုဖုန်းခေါ်ပြီးပြောခဲ့တာကြောင့် Man City ကိုရောက်ဖို့များနေပါတယ်။အချိန်ထဲမှာပဲ Barcelona ကလည်း Messi ကိုအသင်းမှာဆက်ထားသွားဖို့အတွက်ကြိုးပမ်းနေပြီးတော့လိုအပ်ရင်ဥက္ကဋ္ဌ Bartomeu အသင်းကနေထွက်ပေးဖို့အထီထောင်ပြင်ဆင်နေတယ်ဆိုပြီးတော့သတင်းတွေလည်းထွက်နေပါတယ်။မက်ဆီဟာဘာစလိုနာနဲ့2021ခုနှစ်ထိစာချုပ်ချုပ်ထားပြီးတော့ဒီမတိုင်ခင်ဝယ်ခြင်းနဲ့အသင်းတွေအနေနဲ့ယူရိုတန်း900ပေးရမယ်လို့ဆိုပါတယ်။မက်ဆီကတော့သူ့စာချုပ်ပါအချက်တစ်ခုအရသူ့အနေနဲ့ပြောင်းရွှေ့ခြင်းမပါပဲပြောင်းနိုင်တယ်လို့ဆိုလိုက်တာကြောင့်ဘာစလိုနာနဲ့သူ့ရဲ့ကြားမှာစာချုပ်နဲ့ပတ်သက်ပြီးတော့အငင်းပွားစရာဖြစ်လာပြီးတော့ဥပဒေကြောင်းအရဖြေရှင်းရဖို့အထိပါဖြစ်လာနေပါတယ်။ဘာစလိုနာဘက်ကတော့ဒီအချက်ကဂျွန်လ10ရက်မတိုင်ခင်မက်ဆီဘက်ကတောင်းဆိုခဲ့ရင်တော့ဖြစ်နိုင်ပြီးဂျွန်လ10ရက်ကျော်သွားတဲ့အတွက်ပြီးသွားပြီလို့လည်းပြောထားပါတယ်။ဒါပေမဲ့ဒီနှစ်ဘောလုံးရာသီကဗိုင်းရပ်စ်ကြောင့်ပွဲတွေကိုရွှေ့ဆိုင်းခဲ့ရတဲ့အတွက်အငင်းပွားစရာတွေရှိနေပါတယ်။အခုနောက်ဆုံးလာလီဂါကလည်းဘာစလိုနာအသင်းဘက်ကနေရက်တည်ပြီးတော့မက်ဆီကိုဝယ်ဖို့ဆိုရင်ယူရိုတန်း900ပေးရမယ်ဆိုပြီးတော့ပြောလိုက်ပါတယ်။တစ်ဖက်မှာလည်းဘောလုံးရာသီကြိုပြင်ဆင်မှုတွေကိုတနင်္ဂနွေနေ့ကစတင်လိုက်ပြီးတော့မက်ဆီကတော့အသင်းနဲ့ဗိုင်းရပ်စ်ရှိမရှိဆေးစစ်တာကိုမလုပ်ခဲ့သလိုတနင်္ဂနွေနေ့ကပထမဆုံးလေ့ကျင့်မှုကိုလည်းပေါ်မလာခဲ့ပါဘူး။ဆိုတော့မက်ဆီနဲ့ဘာစလိုနာနဲ့ကြာအချိန်တွေကတင်းမာနေပုံရပြီးတော့ဘာဖြစ်လာမလဲဆိုတာကတော့စိတ်ဝင်စားဖို့ကောင်းနေပါတယ်။အခုလောလောဆယ်မှာအတော်များများခံမှန်းနေကြတာကတော့သူ့ရဲ့နီးပြဟောင်းဂွာဒီယိုလာနဲ့ငွေချင်းအဂွေရိုရှိတဲ့မန်စီးတီးအသင်းကိုရောက်ဖို့များတယ်ဆိုပြီးတော့ခံမှန်းနေကြပါတယ်ခင်ဗျာ။မက်ဆီမန်စီးတီးကိုပြောင်းလာနိုင်ခြင်းနဲ့ပတ်သက်ပြီးတော့ရောပရီးမီယာလိဂ်ဘက်ကဘယ်လိုရှိသလဲဆိုတာကိုကြည့်အောင်ပါ။Liverpool နီးပြ Jurgen Klopp ကတော့ Messi Premier League မှာကစားတာကိုတွေးကျင်နေဆိုပြီးတော့ပြောလိုက်ပါတယ
် Interest Yeah who does want to have Messi in his team but yeah no chance so the numbers are absolutely
စိတ်ဝင်စားသလားဆိုရင်တော့စိတ်ဝင်စားတာပေါ့ Messi ကိုအသေးမှမလိုက်ချင်တဲ့သူဘယ်သူရှိမလဲဒါပေမဲ့မဖြစ်နိုင်ပါဘူးကျွန်တော်တို့လည်းဝယ်ဖို့မတတ်နိုင်ဘူးဒါကြောင့်ကျွန်တော်တို့စဉ်းစားမစဉ်းစားပါဘူးမဖြစ်နိုင်ဘူးဆိုတာရှင်းပါတယ်ဒါပေမဲ့တကယ်ကောင်းတဲ့ကစားသမားပါMan City ကိုရောက်ခဲ့ရင်တော့ Man City တွေပို့ပြီးတော့အားကောင်းသွားမှအသေးချပါ Man City လိုကမ္ဘာအကောင်းဆုံးဘောလုံးသမားတစ်ယောက်ပြောင်းလာမယ်ဆိုရင် Premier League တွေလည်းကောင်းမယ်ဆိုတာတရားရခင်တို့သိကြပါလိမ့
်မယ် Arsenal ပြအတက်တက်ကလည်း Messi ကို Premier League မှာမြင်နေတယ်ဆိုပြီးတော့ပြောပါတယ
် That he's been linked everywhere you know he has more club than any other player in history after him
သူ့ကိုဘုံသတင်းထွက်နေတာကတော့နေရာတိုင်းမှာပါပြီးတော့သူ့ကိုလူချင်းတဲ့အတင်းကတခြားသူတွေထဲများပါတယ်ကျွန်တော်ကငငယ်လေးကတည်းကဘာစီလိုနာကိုအားပေးလာတာဆိုတော့သူလူမျိုးသမိုင်းတစ်လျှောက်မှာအကောင်းဆုံးဘောလုံးသမားကဘာစီလိုနာကနေပြောင်းမှာလို့တော့စိတ်မကောင်းပါဘူးဘာဖြစ်မလဲဆိုတာတော့ကြည်တာပေါ့တကယ်လို့အင်္ဂလန်ကိုလာခဲ့ရင်လည်းကျွန်တော်တို့အားလုံးသူကစားတာကိုကြည်ရမှာပြီးဝမ်းမြောက်ဝမ်းသာနဲ့ကြိုးဆိုနေမှာပါ
ဘောလုံးသမားအပြောင်းရွှေ့တွေကိုကြည့်ရရင်တော့ဒီနှစ်ဘောလုံးသမားအပြောင်းရွှေ့မှာအတက်ကြွဆုံးကတော့ Chelsea အသင်းလို့ပြောရမှာပါ Chelsea အသင်းဟာစောပိုင်းကတော့ Germany တိုက်စစ်မှု Timo Werner နဲ့ Netherlands က Hakim Ziyech ကိုခေါ်ခဲ့သလိုပြီးခဲ့တဲ့ဘက်ကလည်း Leicester မှာကစားနေတဲ့ England နောက်တန်းလူ Ben Chilwell ကိုပေါင်45သန်းနဲ့ခေါ်လိုက်ပြီးတော့အခုနောက်ဆုံး PSG နဲ့စာချုပ်ကုန်သွားတဲ့ Brazil နောက်တန်းလူ Thiago Silva ကိုပြောင်းရွှေ့ခြင်းအလွတ်နဲ့တနည်းစာချုပ်ချုပ်လိုက်ပြီးတော့အချိန်ဒီပေါ်မှာမူတည်ပြီးတော့နောက်ထပ်စာချုပ်တနည်းထပ်ပြီးတော့တိုးသွားနိုင်တယ်လို့လည်းပြောပါတယ်မန်ချက်စတာယူနိုက်တက်ကတော့နယ်သာလန်အလယ်တန်းလူဗန်ဒဘစ်ကိုပေါင်30000နဲ့ဝယ်ဖို့ Ajax Amsterdam နဲ့သဘောတူလိုက်ပြီးတော့ဗန်ဒဘစ်နဲ့9နှစ်စာချုပ်ချုပ်သွားမှာဖြစ်တယ်ဆိုပြီးတော့ပြောပါတယ်အီတလီဘက်မှာတော့ AC Milan အသင်းကဆွီဒန်တိုက်စစ်မှုဇလတ်တန် Ibrahimovic ကိုတနည်းစာချုပ်ထပ်ချုပ်လိုက်ပါတယ်ဒါပြင် Roma ကလည်း Spain တောင်ပိုင်းကစားသမား Pedro ကိုပြောင်းရွှေ့ခြင်းမပါဘဲနဲ့ခေါ်လိုက်ပြီးတော့သုံးနှစ်စာချုပ်ချုပ်လိုက်ပြီးအစ်မကနေရိုမာကိုမနစ်ကအငားစာချုပ်နဲ့ခေါ်ထားတဲ့အမေးနီးယားလက်ရွေးစင်မီခီတာရီယန်ကလည်းအာစနယ်နဲ့စာချုပ်ကိုနှစ်ဖက်သဘောတူညီချက်နဲ့ဖြတ်သိမ်းလိုက်ပြီးတော့ရိုမာနဲ့စာချုပ်ချုပ်ဖို့သဘောတူလိုက်ပါတယ်ခင်ဗျာ
အ
အင်္ဂလန်ဘောလုံးရာသီအဖွဲ့ပွဲစဉ်ဖြစ်တဲ့ FA Community တိုင်းပွဲကိုစနေနေ့ကကစားခဲ့ကြပြီးတော့2020-21အင်္ဂလိပ်ဘောလုံးရာသီကိုစတင်လိုက်ပါပြီ။ Premier League Champion Liverpool နဲ့ FA Plus Champion Arsenal တို့စနေနေ့ကကစားခဲ့ကြပါတယ်။ Arsenal က Aubameyang ကပထမပိုင်း12မိနစ်မှာအဖွင့်ကိုသွင်းခဲ့တာကို Liverpool က Minamino က83မိနစ်မှာပြန်ချေခဲ့ပြီးတော့တကူးစီတီဖြစ်တာကြောင့် Penalty ခံကြတာမှာ Arsenal က5ဂိုး4ဂိုးနဲ့နိုင်သွားခဲ့ပါတယ်။အာဆနယ်နီးပြအတက်တက်အတွက်တော့ဒါဟာဒုတိယမြောက်စူဖလားလေးဖြစ်ပါတယ်ခင်ဗျာတင်နစ်ပြိုင်ပွဲတွေဘက်မှာတော့ US Open တင်နစ်ပြိုင်ပွဲကိုတနင်္လာနေ့ကညရောမြို့မှာစတင်လိုက်ပါပြီ US Open မတိုင်ခင် Western နဲ့ Southern Open Final ကိုညရောမှာပဲကစားခဲ့ကြပြီးတော့အမျိုးသား Final မှာ Djokovic ကကနေဒါက Milos Raonic ကို 7-6-6-3-6-4 နဲ့နိုင်သွားပါတယ်မျိုးသမီးပန်းပါတော့ Victoria Azarenka Champion ဖြစ်သွားပါတယ်။ဂျပန်က Naomi Osaka ကပေါင်နှင်းကျော်တန်ရာကြောင့်မကစားနိုင်တဲ့အတွက် Azarenka တန်ရသွားတာဖြစ်ပါတယ်။အခုနှစ် US Open မှာထူးခြားတာကတော့မျိုးသားဘက်မှာရောအမျိုးသမီးဘက်ကပါလက်ရှိ Champion တွေဖြစ်ကြတဲ့ Nadal နဲ့ Andre Stu တို့မပါကြသလို Roger Federer, Ashley Barty နဲ့ Simona Halep စတဲ့နာမည်ကြီးတွေတော်များများလဲ virus ကူးစက်မှုတွေကြောင့်ဝန်ပြိုင်ကြပါဦး။ဒီထဲမှာထူးခြားဆုံးကတော့ပြိုင်သက်တွေမပါဘဲကျင်းပတာဖြစ်ပြီးတော့ဒါဟာ Grand Slam Tennis ပြိုင်ပွဲတွေကိုပရိသတ်တွေမပါဘဲပထမဆုံးအကြိမ်ကျင်းပတာလည်းဖြစ်ပါတယ်။ဒါပေမဲ့လည်းအမျိုးသားဘက်ကကမ္ဘာနံပါတ်1 Novak Djokovic နဲ့အမျိုးသမီးဘက်က Serena Williams အပါဝင်နာမည်ကြီးတွေတော်တော်များများပါဝင်ကြမှာဖြစ်ပါတယ်။ Serena ကတော့ဒီပွဲနိုင်ရတဲ့ချိန်က Margaret Court ရဲ့ Grand Slam ဆန်းကျင်ကိုပြီးသွားမှာဖြစ်ပါတယ်။ပရိသတ်တွေမပါတဲ့ဒီနေ့ US Open Grand Slam ဟာထူးခြားသလိုပရိသတ်တွေမပါတာကပွဲပေါ်မှာဘယ်လိုတက်ရောက်မှုတွေရှိမလဲဆိုတာကလည်းစိတ်ဝင်စားစရာကောင်းနေပါတယ်။ဒီတစ်ပတ်အတွက်အောက်သားကဏ္ဍကတော့ဒီလောက်ပါပဲအောက်သားဝါသနာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ
ဗီယိုအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့်VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ Radio အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOA Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင်။
ဒီနေ့ ordinary သတင်းပတ်စင်ကဏ္ဍတွေကတော့ဒီလောက်ပါပဲအခုဆက်ပြီးသတင်းအကျဉ်းချုပ်ကိုပြောပြပါမယ်ကိုဗစ် -19 ရောဂါကာကွယ်ဆေးတစ်ခုကိုတစ်ကမ္ဘာလုံးပူးပေါင်းတည်ထွင်ထုတ်လုပ်ပြီးတော့နိုင်ငံညီမြဖြန့်ဝေမဲ့အစီအစဉ်တစ်ရပ်မှာပါဝင်မှာမဟုတ်ဘူးလို့အမေရိကန်ပြည်ထောင်စုကပြောပါတယ်ဒီအစီအစဉ်ကိုကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကဥဆောင်လာကြောင့်မပါဝင်တာလို့ဆိုပါတယ် COVAX လို့အမည်ပေးထားတဲ့ကိုဗစ် -19 ကာကွယ်ဆေးတစ်ကမ္ဘာလုံးရရှိရေးဆိုင်ရာအစီအစဉ်မှာပါဝင်ဖို့နိုင်ငံပေါင်း190ကျော်ဆွေးနွေးပြောဆိုနေကြတာပါမြန်မာအင်ဂျင်အိန္ဒိယနိုင်ငံမှာကိုဗစ် -19 ရောဂါပိုးကူးစက်သူအရေအတွက်အဆက်တိုးနေပေမဲ့စီးပွားရေးအကျဆိုင်နေတာကိုဖြေရှင်းဖို့တနင်္ဂနွေလုံးမှာကိုဗစ် -19 ရောဂါဆိုင်ရာကန့်သတ်ချက်တွေကိုအစိုးရကဖြေလျော့ပေးနေပါတယ်။လူဦးရေသန်းပေါင်း 1,400 ကျော်ရှိတဲ့အိန္ဒိယနိုင်ငံဟာကမ္ဘာပေါ်မှာကိုရိုနာဗိုင်းရပること ပြန့်နှံ့ကူးစက်မှုဗဟိုချက်နိုင်ငံတစ်ခုအဆင့်ကိုအလင်းမြန်ရောက်လာနေပါပြီ။မြန်မာနိုင်ငံမှာရောက်နေတဲ့တရုတ်ထီထန်းတန်တမန်ရန်ကြီးကြီးဟာကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့တွေ့ဆုံပြီးမြန်မာငြိမ်းချမ်းရေးရှေ့ဆက်နိုင်ဖို့ NCE တနင်္ဂနွေလုံးအပိတ်ခရဆေးရေးစာချုပ်ကိုလက်မှတ်ရေးထိုးဖို့လိုအပ်ချက်တွေအပါအဝင်မြန်မာနိုင်ငံရေးငြိမ်းချမ်းရေးလုပ်ငန်းစဉ်တွေနဲ့ရုပ်ောက်ဝဲဆိုင်ရာကိစ္စတချို့ကိုဆွေးနွေးခဲ့ကြတယ်လို့တမတော်ကာကွယ်ရေးဦးစီးချုပ်ယုံကထုတ်ပြန်ပါတယ်။တမတော်အနေနဲ့ COVID-19 ရောဂါကာကွယ်ထိန်းချုပ်ရေးလုပ်ငန်းတွေကိုတည်တည်ကြပ်ကြပ်ဆောင်ရွက်နိုင်ရေးပြည်ခတ်တက်ခိုင်မှုရဆေးရေးနဲ့ထားဝရငြိမ်းချမ်းရေးအတွက်အကြံဖက်ဝါဒီအဖွဲ့အစည်းတွေဖြင့်နိုင်ငံတော်ကသတ်မှတ်ကြေညာထားတဲ့အဖွဲ့အစည်းတွေရှိတဲ့နေရာတွေကလွဲပြီးကျန်တဲ့နေရာတွေမှာစတင်မလ30ရက်နေ့အထိစီးရေးဆိုင်ရာလှုပ်ရှားမှုတွေကိုရဆိုင်ပေးထားတဲ့အခြေအနေတွေကိုလည်းဆွေးနွေးပြောကြားခဲ့တယ်လို့ထုတ်ပြန်ကြမှာပြောထားပါဗျ။လွတ်စွာပြောဆိုခွင့်ဆိုင်ရာတက်ကြွလှုပ်ရှားသူကဗျာဆရာမောင်ဆောင်ခအဖို့တရားစွဲဆိုထားတာကိုရုပ်သိမ်းပေးတဲ့လို့လူခွင့်ရေးဆောင်ကြည့်ရေး HRW အပါအဝင်အဖွဲ့ခုနှစ်ဖွဲ့ကမြန်မာအနာဘိုင်းတွေကိုတောင်းဆိုလိုက်ပါတယ်။သူကစတင်မလ4ရက်နေ့မှာအမိန့်ချမှတ်မယ်လို့ခန့်မှန်းရပါတယ်။ဟုတ်ရညတဲ့ VOA စီစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ COVID-19 အရေးပေါ်အခြေအနေကြောင့် VOA စီစဉ်တွေကိုယာယီရပြင်ပုံစံပြောင်းလဲထုတ်လွှင့်နေပြီးညနေ6နာရီခွဲကနေ9နာရီထိအစီအစဉ်ကိုယာယီရထားပြီးတော့မနေ့6နာရီကနေ9နာရီနဲ့ည9နာရီကနေ10နာရီထိအစီအစဉ်တွေကိုပဲထုတ်လွှင့်နေပါတယ် VOA စီစဉ်တွေကိုအားပေးနှားဆင်ကြည့်ရှုတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာညပါ
ဘေးပြာဝေးကွာပြီးကျန်းမာပျော်ရွှင်ကြပါစေကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ
This program has come to you from the Voice of America, Washington.